Berubah sikit. Ini sini lah berubah sini. Ku sini tirlau. Sini nak kan nyon adab lo bro. Dia tu menu sini. Ikan muka tu jajah mahal meh. Kalau dia tu lo sini. Wibatananya, menyam punya nyari tu lah. Tak alung meh adik cita. Dia pun nyari. Wibatana sahu di lewe. Hapu lu lindam nyawai. Aku di masih dia dekat rumah itu ni. Negulaya dia tu ni jalan tu dia. Terum nyari. Ayo lewe. Diujuara cintu romyari nyai jauh ya bule sekarang ini, lo, hari sekarang lagu tiga ni sih, lirik atau dua macam tu kan, tapi di lirik ni ada kama, atau ada lagu dua luar lama, tiga lagu tiga lama, di luar dia tu ini, luaran lu tu mian bade sudah jauh lebih, tercah cah nengah di rumah, toilet di lajar, terus beli oleh tu, few of us on the planet. Regardless of the work we do, would not benefit from greater awareness. Awareness la, tadi gua bila, tiada gua bila. Kalau dulu tiada surat bawah, lu dah mah cerah tinggi tiada. Tadi sura sira tadi cukup bila, kalau di tadi sira tadi sura lu dah mah tiada le. Tadi cukup kita lu sini, adi sini sembro lari ayah ini ayah sini. Adi sini adi dua sembro bala rau sira tadi lu kau. Ini adalah mental concomitant juga. Kalau ludaing mah cerita tadi demari tu lah, sih deh. Lolo tadi demari masih lagi. Nih dah, nih sih. Tua lah lulus yang ni deh. Taman kita ni udah malu lulus sih mahu kau. Tadi lolo masih lagi ni. Lolo ni absen mana kita doang, no? Tapi tu, nanti yoga ni baru kita lulus ni. Elu lak nari tu ya. Tadi undang nih doang, no? Kalau tu absen mana sih deh, no? Kalau taman ni ha, nih sih. Kau ilmu kita ni lulus ni. Kau yang masih dekat sari lalu nengah buka, tadi nenek temari nenek silu, no, cikam musia si dia, adik tadi temari gua, pula akang nau, licin pula, jujur jutong dia mah, no, adik tadi gua ingat lu, awareness lu lekor eh, mindfulness lu lekor, no, sekarang sami udang dia, tapi cakap oleh attention lu lekor lagi, no, dari attention ni tu, adik beti tu, sekarang nak kuera, no, kalau paying attention tu rane, mindful tu rane, awareness tu rane ha. They begin to do it, no? So few of us on the planet, no? Di kawa masih dek lu deh mah, lu emat dah nere lu lau dah lini. Di regardless of the work we do, kau ye lu kena balu berkit, no? Would not benefit from greater awareness. Jadi kau kau lagi nanti, so jauh jauh makan saya aku sudah lupa. Masih dek lau nere lu jauh jauh, no? Ini sekarang mah few sahane, a few sahane berdu. Asyik tu lah, nenek lo sihir tu ada dia tu, no? Sihir lo terus ni tu lah, masih dalam aku sihir dia tu ada dia, no? Lo, jadi nenek dia lecing tu, lecing apa ni? Adio ini tu, maya nenek tu sudah tu ha, dulu lo kah ha, masih dalam nenek lo lo ada dia tu lah, no? It is not just we would be calmer and more relaxed, no? Lo dulu tadi ni, ni dia apa ni? Pobi lo. Kaham tu lah, nyintai easy lah, no? Sik nyincang lah. Kalau sik nyincang pun ni, more relax lah. Ikan aku mampin mahmur, sik mampin mahmur ni, ni bro. Stress, yo bro. Sendah ni amin tu lah, lau di megawa hur, no? In all likelihood, if we saw work as an arena in which we could hone inner strength and wisdom moment by moment, we would make better decisions, communicate more effectively, be more efficient, and perhaps even leave work happier at the end of the day. Adlu ni sih aku lalu mesti ni amak gue. Jadi lekap lo lalu mesti lo sih ni. Adi lalu gue, kau ye lalu ni ni. Jadi ni tahap lo dah sih gue. Kau ye inner strength, wisdom tu dia lah ni. Ayo nak 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 biar gue. Di jadi betul dia. Jadi ni ni dia tu dia sih gue. Bawa ni mana ni ada kah down sih aku. Jin dong dek, licin yo, yao, licin deh bah. Tapi ni tu ni ni, tadi mah bahasa ni lom ni dek lom, ni tak cek ni doa. Licin mah lom ini tu yo, no. Lom lom ke mana lebe? Tadi ni lom pu, ini mah. Lom lom ke mana? Tadi ni lom ni tu ni. Kau ye inner strength lah, pula ah cilang, no. Tadi ni ah pula cilang. Wisdom, soal lebe, tadi ni lebe, pula ini cilang. Lom lom lepas dek. So macam ni, cara mana yang madoma? We would make better decisions. So macam ni, kalau kamu ni so macam ni, siapa? communicate more effectively. လူတွေနဲ့ပြောဆိုဆက်ဆံတဲ့နေရာမှာပြောရဆိုရတာစကားလုံးလည်းပူတည်ကြမယ်ပြောပုံဆိုပုံကလည်းတစ်ခါတာနားဝင်လွယ်တာနားလေလွယ်တာဟိုနားခံတာနော်လက်ခံကျင်တဲ့စကားမျိုးပြောတတ်လာလိမ့်မယ် be more efficient ဆိုတော့ကုံသွားတဲ့အချိန်နဲ့မိမိရဲ့စိတ်ဓာတ်အင်အားခန္ဓာကိုယ်အင်အားစိုက်ထုတ်လိုက်ရတာနဲ့ဖြစ်ပေါ်လာတဲ့အလုပ်ကသူအချိုးကျကြည့်မယ်ဆိုရင်ပို့ပြီးတော့ efficient ဖြစ်တာကိုလည်းသိရလိမ့်မယ်တဲ့ be more efficient and perhapsEven leave work happier at the end of the day. No, the next day, look, you don't like come. Look, can you just come? Singing, 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 singing,အရောက်တခါမှာဒီ problem တွေစက်စင်းဆိုင်စက်စင်းဆိုင်နဲ့လူကကြားလေပြန်မှန်းနေဖြစ်လာတယ်နော်အလုပ်ကိုမပြောတော့တာဝန်ရတာကျိုးကျိုးဆက်ဆက်လုပ်နေရပြီနဲ့အလုပ်ကိုသွားတာစိတ်ညစ်တယ်အလုပ်မှာတည့်ရတယ်နဲ့ပြောရဆိုရတာစိတ်ညစ်တယ်ဒီလိုဖြစ်တတ်တယ်နော်ဆိုတော့တတိနဲ့ကအများအနေနဲ့ဆိုရင်အဲ့လိုဖြစ်တာတွေကတဖြည်းဖြည်းနည်းသွားမယ်တဲ့နော်သူလင်းချက်က first sentence ကိုပြောနေတာပဲ few of us on the planet regardless of the work we do would not benefit from greater awareness နော်တရားထုတ်ခြင်းအပြင်အကျိုးကိုမရနိုင်ဘူးဆိုတဲ့လူဟာဒီကမ္ဘာလောကမှာမရှိသလောက်နည်းပါတယ်နော်ဒီနေ့အလုတ်ကံကဘာအလုတ်ကံနဲ့ဖြစ်နေဖြစ်နေအကျိုးရှိတယ်နော်အဲ့တော့ဒီချက်နဲ့ပတ်သက်ပြီးတော့အများကြီးပြောနေတာရှိတယ်အခုနဒကာကြီးတို့မိတ်ဆွေတယောက်နှလုံးရောဂါနဲ့ဆေးရုံတက်နေရတယ်ဆိုတာပြောတယ်နော်ဒီတော်တော်ကြာသွားပြီနော်အဲ့တော့နှလုံးရောဂါရှိတဲ့လူဟာစိတ်မှာနေနေပဲတရားကိုအားထုတ်နိုင်မယ်ဆိုရင်အဲ့နှလုံးရောဂါတက်တာသွားနိုင်တယ်နော်ကြောက်တာမကြောက်တာတော့မကြုံနိုင်ဘူးဒါပေမဲ့တက်တာမှာကတော့သိကြတယ်အဲ့ဒါတော့လုံးဝတန်ရာမရှိဘူးနော်ဘုန်းကြီးနဲ့တိတဲ့လူတွေလည်းအများကြီးယောဂဖြစ်ကြတဲ့လူတွေရှိတယ်သူတို့ကတရားထုတ်ပေါ်ရနိလန်းပေးတယ်ယာရင်လုံးဒီလောက်ကြီးပါပဲတက်တာနော်အဲ့တော့သူတို့အနောက်နိုင်ငံမှာကျမ်းမာရေးနဲ့ပတ်သက်ပြီးတော့သူတို့ဒီတရားထုတ်တာဘယ်လိုအကျိုးရှိနေလဲဆိုတာကို research လုပ်ကြည့်တဲ့အခါမှာနှလုံးယောဂါဆိုရင်တော့တော်တော်တိကျတာတက်တာတော့တွေ့ရတယ်နော်။တခြားအဆုတ်နဲ့ပတ်သက်တဲ့ယောဂါရှိတယ်၊အစာရင်းနဲ့ပတ်သက်တဲ့ယောဂါရှိတယ်၊အုံနောက်အာယုံကျောင်းနဲ့ပတ်သက်တဲ့ယောဂါတွေရှိတယ်။ဒါတွေကစိတ်ပင်ပန်းမှုကိုယ်ပင်ပန်းမှုများရင်ပိုဆိုးတတ်တယ်နော်။စိတ်ကဒီနေအိမ်ချမ်းနေမယ်တက်တာနေမယ်ဆိုရင်ယောဂါလည်းတက်တာလေနော်။အမေရိကန်မှာဒီနှလုံးအပေါက်ကျင်းတဲ့ယောဂါဖြစ်တယ်လူတယောက်ရှိနော်ဒီနှလုံးမှာ verb တွေအများကြီးရှိအောင်အဲ့ဒီ verb ကျင်းတဲ့ယောဂါဖြစ်နေလူတယောက်ဟာဒီလိုပဲတရားအထုတ်တဲ့ဌာနတစ်ခုကိုရောက်လာပြီးတော့ဟိုတရားလာတယ်သူတို့က program ကိုလုပ်ထားတယ်နော် 8 weeks program 8 weeks ဆိုတာနှစ်လနော်သူယောဂါကသွားလို့လာလို့တော့ရနေသေးတာနော်အဲ့တော့ဆရာဝန်ကလည်းပဲသူယောဂါကိုတကယ်စစ်ဆေးတယ်စစ်ဆေးပြီးတော့ဆေးဝါးလည်းပေးတယ်ဒီဆေးဝါးကိုစားနေတာလည်းကြားပြီဒါပေမဲ့ယောဂါကထိန်းထားရုံတော့ပေးရတယ်ပြီးတော့ဒါမတက်တာအဲ့တော့အဲ့ဒီဆရာဝန်ကဒီလူနာကိုတရားတော်ထုတ်ပါဆိုတော့ညွှန်လိုက်တာနော်အဲ့တော့တရားအားထုတ်တဲ့ဌာနကိုလာတဲ့နေရာမှာလည်းပဲအကြီးကျယ်တဲ့လူကဒီလူသူ့စီကိုညွှန်လိုက်တဲ့လူနာတွေကအင်တန်များတာနော်တတုတ်တုတ်ဆိုရင်လူနာ30ကျော်လောက်ရှိတယ်နော် group like သူကလက်ခံထားတာပေါ့နော်တချို့နေရာတွေမှာဆိုရင်ယောဂါ like တိတန့်ခွဲပုတ်ကိုလက်ခံတယ်နော်အဲ့လိုလက်ခံတော့ဒီဌာနကိုလာတဲ့လူစီမှာအဲ့ဒီ medical report တွေပါအကုန်ပါတယ်သူအတက်ရေပါဖြစ်တယ်သူငယ်တုန်းကဘာဖြစ်ခဲ့လဲနော်ဘယ်ဒီယောဂဘယ်တော့ကစဖြစ်တယ်ဘာဆေးတွေပေးထားတယ်အခုလောလောဆယ်ဘာဆေးတွေစားနေရတယ်ဒါရီကစအကုန်လုံးအပြည့်စုံ data တွေပေးလိုက်တာနော်ဒီ data တွေကိုသူတို့တရားကွန်ပျူတာမှာထည့်ပြီးမှတ်တမ်းတင်ထားတာအဲ့လိုရောက်လာတဲ့လူတွေကိုတရားအထုတ်ခိုင်းကြည့်တဲ့အခါမှာဆေးတောက်နေတုန်းကဣဒ္ဓတံမတက်တာတဲ့ယောဂတော်မှာတရားအထုတ်တဲ့နဲ့ဆေးတောက်တဲ့နဲ့နှစ်ခုလုံးတွဲလိုက်တဲ့အခါမှာယောဂဟာချက်ချင်းလိုပဲတစ်ပတ်အတွင်းမှာတက်တာတယ်နော်နှစ်ပတ်လောက်ဆိုရင်တော်တော်ကိုတိကျတာတက်တာတော့နေနော်ဒီ10ပတ်သူ့ program တခုဆိုတာနှစ်လဆိုတာနေတဲ့အချိန်တော့မဟုတ်ဘူးနော်10ပတ်ပြီးသွားတဲ့အခါမှာအဲ့ဒီလူကလူတစ်တယောက်ဖြစ်သွားပြီနော်အဲ့ဒီလူယောဂအမင်းမင်းနဲ့လာတဲ့လူတွေထဲမှာတချို့ကအဆုတ်ယောဂပါတယ်အဲ့တော့သူတို့ဒီမှာဘယ်လောက်ထိအောင်ဒီလုံလဝိရိယကြီးကြီးနဲ့တရားကိုကျူးစားထုတ်လဲဆိုရင်လူတယောက်ကသူ့အဆုတ်ကတော်လေးပြည့်စည်သွားပြီအဲ့တော့သူ့ကို oxygen ဘူးနဲ့ထားရတယ်သူသွားလေရ oxygen ဘူးကိုယူသွားရတယ်သူအများနဲ့ oxygen ရှင်နေမှရတယ်နော်အဲ့တော့သူ့ဘူးလေးကိုလည်းပဲဘယ်လောက်ကြီးရတော့မသိဘူးဘိန်းတက်ပေးထားတယ်နော်ဘိန်းတက်ပြီးတော့လက်ကင်ဆွဲเสียကျိုးလေးလည်းပါတယ်အ
ဒီလူကအိမ်ထဲမှာဖြစ်ဖြစ်နော်တနည်းတနည်းသွားကြည့်ရင်သူ့ဘူးလေးကိုသူဆွဲပြတော့ပဲသွားနေရတာနော်အဲ့လိုဖြစ်တော့ပထမတော့သူအိမ်တန်းစိတ်ညစ်တယ်စိတ်တက်ကြတယ်သူက normalize နေလို့မရတော့ဘူးနော်သူ့ရဲ့သွားလာမှုလှုပ်ရှားမှုလည်းပဲ very limited နော်လှုပ်ရှားစရာနဲ့ပဲအိမ်တန်းကျဉ်းကျောင်းသွားပြီဆိုရင်စိတ်လည်းညစ်တယ်ဒီစိတ်စင်းရတော့ယောဂအခြေအနေကပိုဆိုးတယ်နော်အဲ့တော့ဆရာဝန်ကြီးတွားပြလိုက်စေးစားလိုက်ဒီလိုပဲအောက်ဆီဂျင်ဘူးနဲ့ပဲ24နိုင်နေရတာနော်အဲ့ဒီလူလည်းပဲအဲ့ဒီတရားထုတဲ့ဌာနကိုပို့လိုက်တဲ့အခါကျတော့သူအောက်ဆီဂျင်ဘူးကြီးနဲ့လာတာပဲနော်အဲ့တရားထုတဲ့ဌာနကလူကလည်းပဲသူ့ဌာနကိုက University of Massachusetts Medical Center မှာဟုတ်နော်ဌာနကိုက Medical Center မှာဒါကိုသူရေးတာပဲနော် Using the wisdom of your body and mind to face stress, pain and illness နော်အဲ့လိုလူတွေကိုသူလက်ခံပြီးတော့တရားအားထုတ်တဲ့မျိုးကိုပေးတာပေါ့နော်ဒီလူကအောက်ဆီဂျင်မားသူတက်ထားပြီးတော့တရားထင်ရတယ်နော်သူတွားခြင်းတဲ့ခါမှာအဲ့လိုအောက်ဆီဂျင်ဘူးကြီးဆွဲပဲတွားရတယ်နော်အဲ့လိုတရားထုတ်ပြီးတဲ့နောက်မှာသူအသက်ရှူရတယ်ဗျာတရားဆာအမြဲတက်တာလာတယ်စိတ်နဲ့အမြဲထင်တာလေအိမ်တော့စိတ်တက်ကြရနေတယ်စိတ်ညစ်နေတာတွေမရှိတော့ဘူးအဲ့တော့အောက်ဆီဂျင်ဘူးကြီးတော့သူဖြုတ်လို့မရဘူးဒါပေမဲ့အရင်လိုစိတ်ညစ်တာမရှိတော့ဘူးနော်ဒီဘူးကြီးတက်လာနေပဲကားမောင်းတယ်သူကသူတယောက်တည်းဈေးရရရှိရင်သွားတယ်ဈေးသွားဝယ်တယ်ဘူးကြီးအောက်ကိုချဆွဲဆိုင်ထဲရောက်အောင်ဆွဲသွားဆိုင်ထဲမှာသူတို့ကြီးနဲ့ပြည့်စည်လိုက်ယူပြီးတော့ဟိုတွန်းနေလေးထည့်ပေးနော်ဆိုင်ရှင်ကအဲ့ဒါတွေကိုအိတ်ထည့်ထည့်တော့ဟိုကားထဲကိုသူသိနေအောင်ပေါ့တင်တယ်လောက်တဲ့ပမာဏသူကလက်တစ်ဖက်ပဲအားလို့တော့နောက်တစ်ဖက်ကအောက်ဆီဂျင်ဘူးကိုသူဆွဲနေရတယ်နော်အဲ့လက်တစ်ဖက်နဲ့ပဲဆွဲကားထဲသွားထည့်နော်အကျဉ်းချင်းခေါက်ခေါက်အဲ့လိုတည်ရတယ်နော်ဒါပေမဲ့အဲ့ဒါတွေအားလုံးကိုသူကတတိလေးကပ်ပြီးတော့အနေနဲ့လုပ်တော့တာနော်သူကတတိနဲ့ကပ်ပြီးတော့လုပ်လို့ရှိရင်စိတ်ညစ်တာစိတ်ပင်ပန်းတာနည်းသွားတယ်စိတ်မစင်းတော့ပထမဆုံးအဖြစ်ကအဲ့ဒါလေငါဘဝဟာကံစိုးလာကြီးလားလို့ तू မတွေးတော့ဘူးငါလုံးနေတော့ကိုယ်တည်းနဲ့လုံမယ်ဆိုပြီးတော့တတိကပ်ပြီးလုပ်တဲ့အတွက်ကြောင့်စိတ်ပင်ပန်းမှုအများကြီးတက်တာလာတယ်နော်နောက်အမျိုးသမီးတယောက်ဆိုရင်ဘလောက်ချင်နေစိုးလဲဆိုတော့ तू ကလက်တွေခြေတွေကလှုပ်လို့မရအောင်အာယုရောနဲ့ပတ်သက်တဲ့ယောဂတစ်ခုနော် muscle တွေနဲ့ပတ်သက်ယောဂတစ်ခုအဲ့ဒီအမျိုးသမီးကတရားထုတ်တဲ့နေရာကိုလာတဲ့အခါမှာ free chain နဲ့လာတယ်နော်ဘိန်းတက်ထားတဲ့ကလထိုင်းလေးနဲ့လာတယ်နော်အဲ့တော့တရားထုတ်တဲ့ instruction တွေသိရင်သူအေးအေးဆေးနားထောင်ပြီးတော့အဲ့ဒီ instruction အတိုင်းသူတရားထုတ်တယ်နော်သူ့ဘဝဟာလုံးဝနန်းဆုံးနေတာဘယ်လောက်တောင်ဆိုးလဲဆိုတော့ခမဲစားခြင်းတဲ့ခါမှာသူ့ကိုသူတစ်ပါးကခွန့်ပေးရတယ်သူ့ဟာသူယူမစားနိုင်နော်ဘာသာမှသိနေရင်တုတ်ပေးဖို့လည်းပဲဘေးကလူကြောက်ကတုတ်ပေးရတယ်နော်အဲ့တော့အဲ့ဒီတရားထုတ်တဲ့ဌာနမှာအာထုတ်ဖို့အချင်းချင်းတွေကသူ့ကိုအဲ့ဒါလေးဝိုင်းကူကြလုပ်ပေးတယ်နော်ရုပ်သာဆုံးပြောရမယ်ဆိုရင်တွားလက်ထဲတွားခြင်းတော့ကတခြားလူတွေကသူ့ကိုပို့ပေးရတယ်တွားလက်ထဲမှာနော်တွားလက်စီပေါ်ရောက်အောင်ပို့ပေးရတယ်ဒီကံခေါ်လာတယ်။လုံးဝသူ့လက်သူ့ခြေကိုသူတုံးလို့မရအောင်နော်။ဒါပေမဲ့သူမျက်စိကောင်းတယ်၊နားကောင်းတယ်၊ကျန်တာကလုံးကောင်းတယ်နော်။အဲ့တော့ဘဝဆုံးလို့အင်တန်စိတ်ကြီးရဲ့သိချင်းနေတဲ့အဲ့ဒီမျိုးကလေးဟာတရားထုတ်တဲ့ခါကျတော့စိတ်ကြီးနေအရင်မှရလာတယ်။သူ့ခန္ဓာကိုယ်ယောဂါကတော့ပျောက်မသွားဘူး။မသွားပေမဲ့သူအဲ့ဒါကိုခံနိုင်ရှိသွားတယ်။စိတ်ညစ်တော့စိတ်မဆင်းရတော့နော်။အရင်ကတော့သူ့ကိစ္စအဝပါဘူးသူတစ်ပါးကလှုပ်ပေးနေရတာကိုလည်းသူရှက်လဲရှက်တယ်အားလဲအားနာတယ်နော်။တခါတည်းမခိုင်းဘူး။နောက်ပိုင်းကျတော့သူ့ကိုလှုပ်ပြတာကိုလည်းသူကြည်ကြည်နဲ့ကြည်ပြူလက်ခံနေတာလေနော်သူတပားကလည်းသူ့ကိုချစ်တယ်ခင်တယ်လှုပ်ပြရတာမငြင်းဘူးဟိုသူကလည်းပဲမလှုပ်ပြင်လည်းပဲအပြစ်မတင်ဘူးနော်ဘာမှမပြောဘူးအရင်တော့ဆိုရင်သူ့ကိုမလှုပ်ပြင်သူစိတ်ညစ်တယ်ငိုတယ်အပြစ်တင်တယ်အဲ့လို depress ဖြစ်တယ်ငါဘဝကသူတပားကမှ 100% dependent ဖြစ်နေပါပြီတရားတာကောင်းပါတယ်ဆက်ကြည့်ရင်အဲ့လိုအမျိုးမျိုးတွေးတယ်နော်နောက်ပိုင်းတရားထုတ်လာတဲ့ခါကျတော့သူအဲ့ဒီအတွေ့တွေလုံးဝမတွေးတော့ဘူးနော်ဘာပဲဖြစ်နေဖြစ်နေသူ့စိတ်ကလေးကကြည်လင်နေတယ်သူ့ခန္ဓာကိုသူသိနေတယ်ဒီလိုသိသိနဲ့ပဲအင်မတန်နဲ့နည်းတဲ့ဘဝနဲ့ပတ်သက်တဲ့အသိဉာဏ်ကိုရတယ်နော်အမြဲတမ်းပြောဆိုရင်သူကြောရုံးမှာကင်ဆာဖြစ်တယ်နော်ဒီကြောရုံးမှာကင်ဆာဖြစ်တာအင်မတန်နာတယ်မရှိမဆက်နာတယ်လို့ပြောတယ်နော်ဒီအနာကိုတက်တာစီတဲ့ pain killer စီဘလောက်ဆက်စားစိတ်မချူတော့ဘူးလို့ကြာတော့နော်နောက်ဆုံးကျတော့ဆရာဝန်တွေကသူ့ nerve ကိုဖြတ်ပြရတယ်နော်ကြောရုံးမှာ spinal cord မှာ nerve တွေအများကြီးရှိတာဘာ spinal cord ဆိုတာကအမှန်တော့ nerve တွေပဲအဲ့ nerve ကိုရွေးပြီးတော့ဖြတ်ပြလိုက်ရတယ်ဒီလိုဖြတ်လို့ရှိရင်မတော်တဆဖြတ်တာမှားသွားရင်တည်သွားနိုင်တယ်ကိုယ်တစ်ပိုင်းတည်သွားနိုင်တယ်နော်အဲ့ဒါကို risk ကိုသူယူရတော့တာအဲ့တော့ပထမတစ်ခါဖြတ်လိုက်တော့ nerve လက်ပြတ်သွားရောသူနာတာပြောက်သွားရောမျိုးတက်တာသွားတယ်မျိုးတက်တော့သူ့ကိုအေးအေးစိတ်တရားထုတ်တယ်နော်နောက်တုံးလေးကြာလာတဲ့ခါကျတော့လေငါ6လောက်လောက်ကြာတော့ပြန်နာလာတယ်နော်အဲ့ဒီနာရုပ်ဝေဒနာကြာလေဆူလေကြာလေဆူလေဖြစ်တော့နောက်ဆုံးရှိမဆန်းဖြစ်လာတယ်လုံးဝမခံနိုင်တော့ဘူးတရားထုတ်ရတော့မှနည်းနည်းခက်ခဲလာတယ်ဒါနဲ့ဆရာဝန်ကြီးကနောက်တစ်ခါ nerve ကိုဖြတ်ကိုလိုကြီးတဲ့ဖြတ်အောင်မလားတဲ့ဒီတစ်ခါထပ်ပြန်ရင် risk ကပုံများတယ်မနောစဖြတ်လို့ရှိရင်ကိုတစ်ပိုင်းလုံးတည်သွားမယ်အဲ့တော့အရင်တော့ကတော့အဲ့လိုကိုတစ်ပိုင်းတည်သွားမှာကိုသူအင်တန်ကြောက်တယ်နော်သူတို့ကမှမိကိုနေရမှာကိုတစ်ပိုင်းတည်ရတဲ့ဆိုင်တော့ လူပါတခါလည်းအပြီးသေးတာကောင်းတယ်လို့သူစားတာနော်အဲ့လိုတရားထုတ်ပြီးစိတ်ကြည်နေအေးချမ်းလို့ခိုင်မာလာတဲ့ခါကျတော့ကိုယ်တပိုင်းမကဘူးတဲ့လက်ဘင်းအောက်ကနေအကုန်လုံးပြေးသွားလည်းပဲကိစ္စမရှိဘူးသူစိတ်ကလေးကြည်ကြည်လင်းရှိနေသူတရားကိုစက်အားထုတ်နေတယ်နော်သူတရားကိုစက်အားထုတ်နေသေးတယ်ဆိုရင်သူ့ဘုရားအတိတ်ပဲရှိသေးတယ်နော်အဲ့တော့ last moment နဲ့ဖြစ်အောင်ဘုရားကိုအတိတ်ပဲရှိရှိသူတို့နေတတ်သွားတာနော်အဲ့ဒါလို့ယောဂါတွေအများကြီးကြားတဲ့ကလူတွေကကျေးဇူးစားတရားထုတ်ကြတာနော်နောက်ဆုံးလုံးဝထားလို့မရလို့ပလက်အိတ်နဲ့လူနာပင်ဖြစ်တော်လည်းပဲအဲ့ဒီပလက်အိတ်ရဲ့ကလေးတရားထုတ်တယ်နော်အဲ့တော့အဲ့ဒီဈေးဝင်မှာရောက်နေတဲ့ဒဂါကြီးတို့မိတ်ဆွေကိုပြောပြခြင်းလားနော်နှလုံးယောဂါဆိုတော့ယောဂါကြောင့်စိတ်ညစ်တာလည်းအများကြီးပါတယ်နော်သူယောဂါဘယ်လိုဖြစ်တာလဲညို့ညို့လိုက်အဲ့လိုဖြစ်တယ်။အော်သူတို့မျိုးရိုးထဲမှာကိုနှလုံးရောက်တာဖြစ်တယ်ရှိ။အတွေးကြောကျင်းတာလား၊ဘာကျေတာလား၊ကျင်းတာလား။သိကြမသိဘူးနော်။ဘာနဲ့ပတ်သက်တယ်။အဲ့တော့ဘလို့ဖြစ်ဖြစ်ပါလိမ့်နော်။ဒီစိတ်ရဲ့တတ္တိဟာအန္တဆန်းကျေတယ်။ယောဂရလို့မကုန်နေတော့အန္တဆန်းကျေတယ်နော်။အဲ့တော့သူ့ကိုမှားကျင်တာကယောဂအကြောင်းကိုသိပြီးတော့စိတ်ညစ်နေတဲ့အစားနော်။အော်ငါအဖေလည်းပဲ40နှစ်နဲ့ပြီးသွားတယ်။ဘသူလည်းပဲ40ကျော်နဲ့ပြီးတယ်။ငါလည်းခုနှလုံးရောက်တာဖြစ်နေပြီ။တိတ်တော့အတက်ချိန်မှမဟုတ်တော့ပါဘူးလို့စက်တည်းဖြင့်တွေးပြီးတော့စိတ်ညစ်နေတဲ့သားနော်အဲ့ဒါတွေဘာမှမတွေးသေးနဲ့စိတ်ဘုံမှာပဲဖြစ်ဖြစ်နော်ပလက်ကလေးတက်တက်တာလေးနေပြီးတော့စိတ်ကိုယ်ရောခန္ဓာကိုယ်ရော relax လုပ်ဖို့အရေးကြီးတယ်နော် relax လုပ်နေလို့ရှိရင်ယောဂအများကြီးတက်တာသွားတယ်နော် relax လုပ်ဖို့နည်းလာဘာမှမခက်ဘူးအင်တန်လွယ်ပါတယ်နော်ပထမအစမှာပလက်ကလေးအိပ်ပြီးတော့အတက်ကိုပဲရသလောက်ရှိပါနော်သူကနှလုံးယောဂရှိတယ်ဆိုတော့သိတင်မှန်းခံတော့ရှူဖို့မသိဘူးရှူမလို့နော်ရှူနေတော့လည်းရှူအဲ့ဒီအသက်ရှူရလေးကဒါလေးတတိယကပ်လို့သိတယ်ဝင်လာတဲ့နေရာတိုးပြီးတော့ဝင်သွားတယ်အဲ့ဒီတိုးပြီးတော့ဝင်လာလေးသိတယ်ထွက်သွားတဲ့နေရာလည်းတိုးပြီးတော့ထွက်တယ်အဲ့ဒီတိုးသွားတာလေးထိသွားတာလေးကိုသိနေတယ်နော်အဲ့လိုအသက်ရှူလိုက်လို့10မိနစ်လောက်15မိနစ်လောက်လုပ်ပြီးသွားပြီဆိုရင်ပြောင်းလိုက်ပြီးတော့ဒီခန္ဓာကိုယ်မှာရှိတဲ့ muscle စီအားလုံးကိုသိနေလိုက်ကြည့်လို့အာရုံပြည့်သေးဘူးနော်အဲ့တော့နှစ်ဖူးကနေစရင်ကောင်းတယ်ဒီနှစ်ဖူးကမှဆော်ကိုသူတို့အိမ်လေးလို့ centralist muscle လို့ခေါ်တယ်နော်သိနေလာလို့ရှိရင်ဒီ muscle တွေကတင်းလာတယ်နော်ပြိခါကြည့်ဩကဖြစ်စီကတခုရှိလာတဲ့ခါသိနေစီကတခုရှိလာတဲ့ခါမှာနှစ်ဖူးတွေကတင်းလာတယ်အချို့ဒီညာဒီမှာကြိုက်တယ်လို့ဖြစ်လာတယ်နော်ဒီမျိုးလုံးသားတစ်ခုကြီးကြိုက်တယ်အဲ့တော့တအားသိနေလို့ရှိရင်အနောက်ကဇက်ပြောပါတက်လာတယ်နော်အဲ့တော့သိကြောင်သိက္ခာမှာတောကများလို့ကြံ့ချင်းကြောင့်အဲ့လိုဖြစ်လာတတ်တာနော်အဲ့တော့ပြောရမယ်ဆိုရင်တင်ချင်းကင်းနေလေလို့ရှိခလေးတောင်တင်ချင်းရှိတယ်စိတ်တင်မှမကိုပင်မှမသူ့မှာရှိတယ်နော်အဲ့တော့စိတ်တင်မှလာပြီဆိုရင်လည်းညဉ့်ညတင်းလာတယ်နော်ပြီးတော့မျက်လုံးတွေတင်းလာတယ်မျက်လုံးအနားတော့ကကြက်သားတွေတင်းလာတယ်မျက်လုံးအထက်မှာတင်းလာလို့အောင့်လာလို့ဖြစ်တတ်တယ်နော်အဲ့တော့ပထမဥစွာဒီ centralist နေရာကိုစိတ်နဲ့အာရုံပြုပြီးတော့သူ့မှာရှိနေတဲ့တင်းနေတဲ့သဘောလေးကိုသိအောင်နေရမယ်နော်တင်းနေတာကိုသိလို့ရှိရင်တဖြည်းဖြည်းလေးသူ့အတူကြည့်ကြည့်ကြည့်နေတာနော်စိတ်ရှိရှိနဲ့လောက်လုံးမရဘူးဒီ method တွေကိုသူတို့အနောက်နိုင်ငံမှာလည်း research လုပ်ကြည့်တယ်နော်သူတို့ဘယ်လိုပြောလဲဆိုတော့ the exercise should be done extremely slowly နော် extremely ဆိုတာကတော်တော်ကိုနော်အလုံးအလုံးကို slowly ဖြည်းဖြည်းလောက်အောင်ဆိုတော့တရားထုတ်တာအမှန်စိတ်ရှိမှရတယ်အစမှာစိတ်ချင်းလောက်တဲ့စိတ်ချင်း result ကိုညာနေလို့မရှိဘူးအဲ့တော့စိတ်ရှိရှိနဲ့ဒီမျက်နှာမှာရှိတဲ့ငဖူးမှာရှိတဲ့မတ်စော်တွေတင်းနေတာကိုအာရုံပြုပါအကြာကြီးသူ့တဏှာလေးကိုပဲ5မိနစ်လောက်အာရုံပြုကြည့်ပါအစမှာအာရုံပြုကြည့်ရင်လည်းဘာအာရုံမှရှားလို့မရအောင်ဖြစ်တတ်တယ်နော်ဘာဖြစ်လို့ဆိုတော့အလေးကြီးမရှိစိတ်ကခန္ဓာကိုယ်နဲ့ contact ပြတ်နေတဲ့တချို့လူတွေပါနော်ခန္ဓာကိုယ်မှာဖြစ်နေတဲ့ sensation တွေကိုစိတ်နဲ့အာရုံပြုကြည့်တဲ့အခါမှာမကြည့်တော့ဘူးခန္ဓာကိုယ်နဲ့စိတ်နဲ့ communication မရှိတယ်လို့ပဲအဲ့လိုဖြစ်နေကြတဲ့လူတွေတော်တော်များတယ်အခုတကယ်အလုပ်များတဲ့လူတွေကခန္ဓာကိုယ်မှာခံစားနေရတဲ့ sensation တွေကိုတော်တော်များအောင်ဆိုရင်သူတို့မသိတော့ဘူးမေ့တာနော်အဆက်ပြတ်တယ်အဲ့တော့အစမှမသိတာမထင်ရှားဘူးဆိုရင်စိတ်မပြည့်ဘူးနဲ့အသာလေးပဲအဲ့ညမှာစိတ်ကိုထားကြည့်ပါနော်တော်လေးကြားတဲ့ခါမှာအဲ့ညမှာတင်းလိုလိုလိုညောင်းလိုလိုကြိုက်လိုလိုနော် dull ache dull pain ဆိုတာအဖြစ်ကြီးတည်လာလိမ့်မယ်နော်လူတိုင်းမှရှိတယ်အဲ့ဒါအလုပ်များတဲ့လူဆိုပိုရှိတယ် အဲ့လိုသိလို့ရှိရင်တဖြည်းဖြည်းသူကသူရောရောရောရောသွားတယ်နော်အဲ့တော့ဒီတနေရာကို3မိနစ်4မိနစ်တော့အာရုံပြုပြီးလို့ရှိရင်နောက်တနေရာကိုအသာလေးချွေးလိုက်နော်ချွေးလိုက်တော့ဘုံမျက်လုံးသားတစ်ပတ်ကိုအာရုံပြုကြည့်ပါမျက်လုံးသားမဆုံစရာလည်းပဲအင်တန်တင်းတယ်အထူးသဖြင့်စာရေးရလူသဖားရလူသိစရာလူတွေမျက်စိတွေကတင်းလာတယ်နော်ကျင်းချင်များလာမျက်လုံးအောက်တာတို့ဘာလို့ဖြစ်တတ်လဲနော်အဲ့ဒါမျက်လုံးအထဲကိုပါအာရုံပြုကြည့်မှာမျက်လုံးထဲမှာဘယ်လိုနေလဲညောင်းနေလားတင်းနေလားတခြားလူတွေကလည်းဒီဖုန်းတောင်မျိုးလုံးခဏနဲ့ညောင်းတယ်။ဒါအများကြီးဖတ်တာ။နော်။အဲ့အဲ့လိုညောင်းလာတဲ့ခါမှာအသာလေးလျှော့ပြီးတော့မျိုးလုံးတဲကိုစိတ်ကိုပို့ထားလိုက်တာ။နော်။မျိုးလုံးထဲမှာတင်းတို့လိုညောင်းတို့လိုဖြစ်နေအောင်ပြည့်တယ်။ပြည့်နေတဲ့ချီချီညောလာတယ်။ညောပြီးတော့မျိုးတက်တာသွားတာနော်။အဲ့တော့ဒီမျက်ခုံကိုလည်းပဲအတင်းပြုတ်ထားရအောင်။နော်။သူ့အသာလေးထားလိုက်။သူ့ကပွင့်ရင်ပွင့်ပိတ်ရင်ပိတ်ဘယ်လိုနေလဲ။နော်။ leave it alone သွားမှာနော်။ဒီတိုင်းထားလိုက်။အဲ့တော့သူ့ကိုရှော့ချထားလို့ရှိရင်မျက်လုံးကနည်းနည်းလေးဟသွားတာကိုတွေ့ရတယ်နော်သူ့အလိုလိုပဲဟသွားတယ်နော်အဲ့တန်းလေးထားမျက်စိကိုလည်းပဲဘာကူမှ focus မလုပ်အောင်ဘာကူမှစူးစိုက်မရှိဘဲနဲ့အတားလေး defocus လုပ်ပြီးထားရမှာနော် focus ထုတ်တာကိုပြန်ရှော့ထားလိုက်တော့ဒီတိုင်းနဲ့နေသာလူနေလိုက်တယ်ဘာကူမှရှိနေတာမဟုတ်တော့ဘူးမျက်တော့မြင်နေရတယ်မျက်လုံးနည်းနည်းလေးပွင့်နေပေါင်းချင်မှရှိရပြီးတော့ရိတိတိမြင်နေရတယ်နော်မြင်နေတဲ့အခါမှရှိအလိုထားတော့စိတ်ကိုကြောထားလို့ရှိရင်ဉာဏ်လုံးအသေးမှလည်းပဲညော့သွားမယ်ဉာဏ်လုံးကတစ်ပိုက်မှလည်းပဲတင်းနေတာတွေကညော့သွားမယ်နော်ဒီလိုနဲ့ပဲပါးကတင်းနေတာတွေအာရုံပြုပါအဲ့ဒီအာရုံပြုလို့ရှိရင်ပထမတင်းနေတာကိုသိမယ်တင်းနေတာကိုသိရင်သိရင်နဲ့တင်းတာညော့ဒီတတိယသဘောကအဲ့လိုပဲတင်းနေတာလို့ယူဖို့မလိုဘူးနော်တင်းနေတာကိုသိလို့ရှိရင်သူ့အလိုလိုညော့ကြတာနော်အဲ့တော့တင်းတာကြိုက်တာညောင်းတာဆိုတာတွေဝေဒနာတွေတော့ဝေဒနာကိုတိလို့ရှိရင်ဝေဒနာညော့သွားတယ်တက်တာသွားလိမ့်မယ်နော်ဒီလိုပဲဇက်ကြောတွေပါတင်းနေတာတွေအာရုံပြုတော့နေမှာအထူးသဖြင့်အဲ့ရဘုံမှာလဘောင်များဆိုတာနေရတဲ့လူမှားဆိုတာတော်တော့ညောင်းတက်တယ်နော်မလွတ်တာလောက်ကနေရတယ်အင်တန်ဆင်းရဲအဲ့ဒီညောင်းနေတာလေးတွေကိုစိတ်နဲ့လိုက်ကြည့်ကြည့်ကြည့်ကြည့်တော့သိနေဖို့လိုတယ်မခံနာတဲ့နေရာမှာညောင်းနေတယ်ဆိုရင်နေရာနေထားကိုပြင်လို့ရတယ်မပြင်တဲ့နေဖို့မလိုလက်အနေထားချွေနေထားပြင်လို့ရတယ်နော်ပြင်းတဲ့ခါမှလည်းပြီးပြီးတော့ပြင်းလိုက်ပုံပဲအဲ့လိုနဲ့ပဲပခုံးမှာရှိတဲ့ muscle တွေလက်မောင်းမှာရှိတဲ့ muscle တွေလက်ဖြံဘက်မှာရှိတဲ့ muscle တွေเนาะအကျက်သားတွေနောက်ဆုံးဒီလက်ချားထိအောင်စိတ်နဲ့တစ်ချီးတစ်ချီးနေရာရှိရှိရှိတော့အာရုံပြည့်ပြည့်ဝင်เนาะစိတ်ရှိရှိနဲ့လုံးမှာဥပမာဒီလက်မောင်းတစ်ပိုင်းလောက်ဆိုရင်သူ့3မိနစ်4မိနစ်လောက်အချိန်ပေးမှာเนาะအဲ့လိုလက်ဆိုရင်လည်းပဲတစ်ဖက်စီသွားမှာနော်ဥမာညာဘက်လက်ဆိုရင်ညာဘက်လက်ခေါင်းကနေပြီးရင်ဇက်ကျော်ဇက်ကျော်ပြီးရင်ညာဘက်ပခုံးညာဘက်ပခုံးပြီးရင်ညာဘက်လက်မောင်းဘက်ကိုဖြည်းဖြည်းချွေသွားမှာမတ်ဆော်စီရဲ့အနေထားကိုသိတယ်လို့ဆိုရင်ပိုတောင်ကောင်းနေတယ်နော်ပြီးရင်လက်ဖြံလက်ဖြံပြီးရင်လက်ပွားထည့်အောင်သွားမှာနော်အဲ့လိုတစ်ခုတစ်ဖက်တစ်ဖက်ကို3မိနစ်4မိနစ်လောက်အချိန်ပေးပြီးလုပ်အောင်နော်ညာဘက်လက်ပြီးသွားပြီဆိုရင်ဘယ်ဘက်လက်ကိုပြောင်းလိုက်နော်ဘယ်ဘက်ပခုံးကနေစပြီးတော့မတ်ဆော်စီညောင်းနေတာတင်းနေတာကြိုက်နေတာလိုက်ပြရမယ်နော်တော့ညောင်းတာတင်းတာကြိုက်တာဝေနာပဲ sensation နဲ့အဲ့တော့ sensation ကိုသိလို့ရှိရင်ဝေနာကိုသိရဆိုရင်ဝေနာနုပ္ပတနာပဲနော်အဲ့တော့အဲ့ဒီဝေနာနုပ္ပတနာသဘောကိုသိချက်ချင်းချင်းလုပ်မှာအဲ့လိုပဲလက်မောင်းကနေလက်ဖြားကျော်သွားနော်ပြီးရင်ကြောကနေတစ်ခါခါကျော်ရှေ့ရှေ့ရှေ့ရှေ့ပြီးအာရုံပြုပေးရမယ်နော်အဲ့တော့ထိုင်ရတာများတဲ့လူတွေအိပ်ရတာများတဲ့လူဆိုရင်ခါအန်တန်ညောင်းတယ်နော်အဲ့ဒီခါညောင်းတာကိုစိတ်ကလိုက်ပြီးတည်ပြီးဖို့လိုတယ်။အနေထားကိုပြင်ပြင်အသာလေးပြင်လိုက်မှပြင်လိုက်လို့နေရာသွားလာတဲ့ကိုလည်းပဲစိတ်ကတည်နေရမယ်နော်။အဲ့လိုနဲ့ပဲရင်ဘတ်မှာရှိတဲ့မဆော်စီကိုလည်းအာရုံပြုပေးရမယ်နော်။ဘယ်လို sensation ကြီးရှိတယ်လဲ။အာရဇာလိုက်တဲ့လူစဉ်ပို့ပြီးတည်တာနော်။အာရဇာလိုက်ခြင်းကတစ်ခုလုပ်ပြီးစဉ်မဆော်စီညောင်းပြီးတော့နားနေတယ်နော်။အဲ့လိုလိုက်ကြည့်ပါ။ဘိုက်ကနေတခါတည်းဟိုးပေါင်ထည့်အောင်သွားမှာနော်။ပေါင်ကနေတစ်ခါတစ်ဆင့်ဆင့်တစ်ဖက်စီသွားမှာပေါင်စီလည်းပဲညာဘက်ပေါင်ကနေဒီဒီဒီစင်းစင်းစင်းစင်းသွားအောင်နော်။နေရာလေးတွေကိုကွက်ကွက်ပြီးအာရုံပြုမှာ။နော်။တကွက်စာတကွက်စာတိတိချာအာရုံပြုစီမှာ။ဒီနေရာမှာဘာအာရုံရှိတယ်လဲ။ဘာအာရုံမှမရှိဘူးဆိုရင်အဲ့ဒီဘာအာရုံမှမရှိတာကိုဘာတွေ့နေရမှာ။နော်။ဒီနေရာမှာဘာမှမရှိဘူး။နော်။ဘာမှမတွေ့ရဘူး။မတွေ့ရတဲ့ကိစ္စမရှိဘူး။နော်။စောင့်ကြမှုမထားပါနဲ့။တနေ့တစ်ခါပြန်ရှိသွား။နော်။တွေ့လို့ရတဲ့အာရုံတစ်ခုခုတော့သူ့မှာရှိတယ်။နော်။တင်းနေတာ၊ညောင်းနေတာ၊ကြိုက်နေတာ၊ထုံနေတာ။အောင့်တာဘာဖြစ်ဖြစ်ပေါ့။ပူလာလိုက်ရှိနေရှိနေ။လှုပ်နေတာရှိနေလိမ့်ရှိနေ။နော်။ဘာရှိစီအဲ့ဒီရှိနေတဲ့အာယုံကဒါလေးတူးတော်နေလို့ပဲဒီလိုနဲ့ဟိုးချီမအဖြစ်နော်ချီတန်းလေးတွေအဖြစ်ဆင်းသွားတာနော်ပြီးရင်နောက်တစ်ဖက်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနော်က ခါကနေပြင်ပါတင်မနေပေါင်ပေါင်ကနေဒီလိုပဲချစ်တလုံးချစ်တော့နေဟိုချစ်ပြထိထိစိတ်ရှိလက်ရှိအဲ့လိုလုပ်ရမှာနော်တစ်ခေါက်ကိုနိုင်ဦးပဲကြာကြာတဏှာကြီးပဲကြာကြာကိစ္စမရှိစိတ်ရှိလက်ရှိလုပ်ပါအဲ့လိုလုပ်တဲ့ခါမှာအိပ်ပြီးတော့လုပ်တဲ့အနေထားကိုကောင်းတယ်နော်လူမမာဆိုတော့အိပ်ပြီးနေရတာလည်းအချိန်ကများတာပေါ့နော်လူကောင်းလည်းပဲအိပ်ပြီးတော့အဲ့လိုမျိုးလုပ်ကြည့်ကြပါအဲ့လိုတစ်ခေါက်စိတ်ရှိလက်ရှိနိုင်ဦးပဲကြာကြာတဏှာကြီးကြာကြာလုပ်ကြည့်ကြပါလုတ်ပြီးတဲ့ခါတိလိမ့်မယ်ဘယ်လိုနေလဲလူကတမျိုးပေါ့သွားတယ်ရှင်းသွားတယ်နော်အပြန်ပြည်လာတယ်ပဲဘက်ထရီချခြင်းတွန်းလိုက်ရလို့ဖြစ်သွားတယ်အဲ့ဒါကိုဒီနေ့ကိုမနေ့တခါရင်ဒီခါတော့လုတ်ပြီးမယ်ဆိုရင်စိတ်တင်မှကိုယ်မှန်းအများကြီးတက်တာလုံးမယ်တွက်အများကြီးရော့သွားတယ်နော်ဒီလိုနဲ့ပဲစိတ်လက်ချမ်းသာကိုယ်လက်ချမ်းသာဆိုတော့တရားထွက်ရတဲ့ဘုပ္ပုစိတ်ဝင်စားသွားတယ်အဲ့ဒီလူမင်းမကောင်းတဲ့သူကသူလမ်းလျှောက်လို့ရတာဟုတ်လား pressure 0 လောက်ကျတာသူတွေရဖြစ်သွားပြီမသိနိုင်တာပေါ့ဘုန်းကြီးနဲ့ကြည့်တဲ့မိတ်ဆွေတယောက်အဲ့လိုပဲသူ heart attack ဖြစ်ဖို့တယ် pressure တအားကြီးကျတော့ဘူးသူလည်းလိုပဲ heart ရောဂါတစ်ခုပဲနာမည်တော့အတိအကျမသိဘူးနော်သူကအရင်တည်းကအဲ့လိုနည်းနည်းနဲ့ဖြစ်နေတာမိဘလေးနဲ့လည်း online အသက်ရှင်နည်းနည်းကျသွားလိုက်တခါလေအောက်နာကဒီလိုညာဘက်ကနေတစ်ချိန်လေးဘယ်ဘက်ကိုရောက်သွားဘယ်ဘက်ကနေခေါင်းတက်ထဲကိုရောက်သွားတယ်နော်အဲ့လိုဖြစ်လာပြီးဆိုရင်သူသိတယ်နည်းနည်းလေးညာဘက်အောက်လာပြီးဆိုရင်သူ symptom တွေသူသိတယ်အဲ့လိုဆိုအိတ်ရတဲ့သွားပြီးသူလဲအိတ်နေတယ်လဲအိတ်ပြီးတော့အဲ့ဒီအောက်နာလေးကိုတီးတယ်အသက်ရှူကြတာလေးတီးတယ်ခေါင်းထဲရောက်တော့အဲ့ဒီအောက်နာလေးကိုတီးတယ်အသက်ရှူကြတာလေးတီးတယ်ခေါင်းထဲရောက်လာရင်လည်းခေါင်းထဲရောက်လာတဲ့ sensation တွေကိုတီးတယ်ပြီးတော့အဲ့လိုတီးလိုက်လို့ရှိရင်အစမှတော့ဒီ5မိနစ်လောက်10မိနစ်လောက်အဲ့လိုတီးနေလို့ရှိရင်ပြန်ကျသွားတယ်ကျောက်သွားတယ်မျိုးတက်တာသွားတယ်နော်အဲ့လိုဖြစ်နေတာအချင်းတော်တော်များကြီးတုံးလေးချင်းလောက်မကားတော့ဘူးဖြစ်နေနော်နောက်ဒီနေ့တော့သူနဲ့တွေ့တော့သူပြောပြတာပေါ့လေတတိတော်အရှင်ချမ်းတော့မတွေ့တော့ဘူးလို့ထင်တာလေဘလို့ဖြစ်လို့တော့တကယ်ကြီးဆိုတတိတော်တော်တော်လေးအချိန်ကြီးဆိုးသွားတယ်။အရင်နဲ့ဖြစ်ဘူးသားပဲမဟုတ်လားဆိုတော့အရင်ဖြစ်ဘူးသားနဲ့တော်လေးတယ်တဲ့ဒီတစ်ခါဖြစ်လိုက်တာပေပြီလို့တော့ထင်တာတဲ့။အရင်လိုပဲလိုပဲရင်ပတ်နေနဲ့အောင့်တယ်အသက်ရှင်နေနဲ့ကျက်လာတယ်။နော်ကျက်လာပြီးတော့အဲ့လိုပဲဇကြောထမတောင်းတော့ကြီးကြီးကြီးဖြစ်လာတယ်။နော်နေရတာတော်လေးချက်တယ်။ချက်တော့အဲ့ဒါညနေပိုင်းသူကတရားကိုနည်းနည်းနဲ့အားထုတ်နေတော့တော်လေးကြာနေတယ်။နည်းနည်းနည်းနည်းဆိုမနေ့ကို10မိနစ်15မိနစ်နေ့လည်းဦး10မိနစ်15မိနစ်ညနေဆိုလည်း10မိနစ်15မိနစ်အဲ့လိုနည်းနည်းနည်းလုပ်နေတာနော်တော်တော်လေးကြာပြီတခါတည်းလည်းစိတ်ပါတဲ့ခါနိုင်ဘက်တော့လုပ်တဲ့ခါလည်းရှိပါတယ်နော်အဲ့လိုနဲ့အလေးချိန်နေနေတော့ဖြစ်ထားပြီသူ့ခန္ဓာကိုယ်မှာဖြစ်တဲ့ sensation ကိုသူသိတဲ့အချိန်ရနေနော်ရနေတော့အဲ့ဒီနေ့အဲ့လိုပဲရင်ဘက်အောင့်လာတော့သူအေးရတဲ့သွားအိတ်တယ်ညနေဘက်ပဲရှင်းနိုင်9နာရီလောက်ရှိနေတာနော်အဲ့တော့မိသားစုကတော့အိတ်ခန်းဘက်မှာတီလီဗီရှင်းကြည့်နေကြတယ်ခိုင်းလည်းဘယ်လိုပဲသူ့အတွက်အိတ်ခန်းနဲ့တော်တော်အိတ်တတ်တာအဲ့လိုသွားပြီးတော့အဲ့ဒီ black လေးအိမ်ကျော်နေတဲ့ခါမှာဒီတစ်ခါကျတော့ချက်ချင်းမတက်တာ။တစ်ချီးစီအတက်ရွှေတော့ပို့ပို့ပို့ပို့ကြက်လာပြီးတော့နောက်ဆုံးသူအတက်ရွှေတော့မရတော့ဘူး။နော်။တတော်ကမချိမဆန်းဖြစ်လာတယ်။အဲသူ့စိတ်ထဲမှာသူထင်တယ်ငါတော့ပြေတော့မှာပါရဲ့။ပြေရသွားပြီသူ့စိတ်ထဲမှာတော့ငါတော့ပြေပြီ။အတက်ရွှေတော့လုံးဝမရတော့ဘူး။ခဏလေးကြာလို့ရှိရင်ငါမိသားစုကအိမ်ခန်းထဲဝင်လာလို့ရှိရင်တော့ငါ့ကိုအိမ်ရမှာ black ကိုပြေနေတာကြီးမြင်တော့မှာ။အဲ့လိုသူပြေးနေတာနော်။ပြေးနေတော့သူနည်းနည်းကြောက်အဲ့ဒါစီလို့မရတဲ့ချင်းဆိုတော့တကယ်ကို emergency ဖြစ်နေသူ့စိတ်မှာခေါ်ဖို့ကြိုးစားကြည့်တယ်ခေါ်လို့မရဘူးသက်သက်အတန်ထွက်လို့မရတော့နော်ထားဖို့ကြိုးစားကြည့်တယ်လက်တွေချီချီလုံးဝလှုပ်လို့မရတော့အဲ့လိုဖြစ်နေတာနော်လုံးဝလှုပ်လို့မဖြစ်တော့ဆက်ရှာတာအကျသွားပြီလို့ထင်တာပဲနော်အဲ့တော့သူ့ရင်ဘတ်ကိုသူအာရုံပြုတ်ကြည့်တော့အောင့်တာလေးရှိတယ်အသက်ရှူတော့လုံးဝကြက်နေတယ်ရှူလို့မရဘူးနှလုံးခေါက်ကမမှန်ဘူးအမြင်မှာတော့ irregular ဖြစ်နေတယ်နော်နော်သူစည်းစကားနဲ့ဆိုရင်အရစ်နီယာလို့ခေါ်တယ်ရစ်သင်းမမှန်တော့ဘယ်ကမှတားတရပြီအဲ့တော့ကလေးကိုစဉ်းစားပြလို့လည်းသူသိမှခံမိမကလည်းအံတန်ကြီးအံတန်ကြီးဘာမှမလုပ်တာအဲ့တော့သူမရှိရင်တော့ဒုက္ခပဲဆိုတော့အဲ့ဒီသွေးနဲ့စိတ်ကြီးဖြစ်ကြတယ်လေသူသိတယ်အဲ့တော့တတိယနေတဲ့သူကခန္ဓာကိုယ်မှာဖြစ်တယ်လို့သိတယ်မကိတော့လည်းပြီးနော်အဲ့ဒီသိဟာရေးကြည့်အဲ့တော့အဲ့ဒီလိုစိုးရိမ်နေတဲ့စိတ်ဖြစ်တာကိုသိပြီးပြောနေရတယ်စိတ်ကိုယ်မ တတ်နိုင်ပါဘူးလေ။နော်။သိနိုင်ပါလို့။ဆိုတော့တင်းလည်းပဲတတိလေးနဲ့ပြီးပြီဆိုတော့ဒီရတာကောင်းတယ်ဆိုတော့အဲ့ဒီစိုးရိမ်ရအောင်သူမသေးတော့ဘူး။မသေးတော့ဘယ်နဲ့သူစိတ်ချင်းတွေပဲသူပြန်ရှုမှတ်တယ်။နော်။ဘာမှမသေးတော့ဘယ်နဲ့တတိလေးကားဆိုတော့အဲ့ဒီမြတ်မှခံစားရဒုက္ခကိုအာရုံပြည့်နေတာ။နော်။ဒီလိုအာရုံပြည့်နေတော့ပူစရာကိုမသေးတော့ဘယ်နဲ့ဘာကြည့်တဲ့သူရင်မထမခံစားနေရတာကိုသိရတဲ့ခါမှာနည်းနည်းနေတာလိုဖြစ်သွားတယ်။အဲ့ဒါအရေးကြီးတယ်နော်။ပူစရာကိုမသေးပဲနဲ့ကို့ခန္ဓာကိုယ်မှာခံစားနေရတဲ့သဘောကိုပဲအာရုံပြုနေဖို့။နေမကောင်းတဲ့လူကအဲ့ဒါပဲအရေးကြီးတယ်နော်။အဲ့တော့သူအသက်ရှူတာလေးကိုအာရုံပြုကြည့်တော့ငကိုယ်လုံးကလုံးဝအသက်ရှူလို့မရတယ်လို့ဖြစ်နေရတယ်။နည်းနည်းလေးရှူလို့ရလာတယ်။နည်းနည်းလေးအသက်ရှူတာလေးကဖြစ်လာတယ်။အဲ့ဒါလေးကိုတတိယနဲ့ကားပြီးတော့လိုက်ရှင်ပေးတယ်ငါကိုယ်လေးကလည်းသူကအနာပါနလုပ်တာပေါ့နော်အဲ့တော့အသက်ရှူရလေးကိုတီးပြီးတော့သတိလေးနဲ့လိုက်ပေးတယ်လိုက်ပြီးတဲ့ကနည်းနည်းလေးပိုးပြီးချောင်းတယ်လို့ရှိတာအသက်ရှူရနည်းနည်းလေးချောင်းတာအဲ့ဒါကိုလိုက်ရှူလိုက်ရှူလိုက်ရှူနေတော့လေးကြာတော့အသက်ရှူလို့နည်းနည်းရလာတယ်နော်နှလုံးခုန်တာကတော့မမှန်ဘူးဉာဏ်နေသေးတယ်နော်လက်ဒီချေသူလှုပ်လို့ရလာတယ်နော်အဲ့တော့ရက်ချက်ချင်းသူမထသေးဘူးသူထခြင်းနဲ့သူသိတယ်သူ့အချိန်ကတော့ဆိုးတယ်ဈေးုံသွားဖို့လိုတယ်ဆိုတော့သူသိတယ်နော်လူကလည်းပညာချက်ဘွဲရပြီးသားလေနော်အဲ့တော့ဒီနေနဲ့သတိလေးနဲ့သူချင်းထားလိုက်တာလူပြထားလို့မဖြစ်ဘူးနော်တော်တော်လေးကြာတော့နည်းနည်းနေသားလာတယ်နေသားတော့သူအာယူပြီးတော့ဖြည်းဖြည်းထားတယ်ထားပြီးအဲ့ရတမှာပဲထိုင်ပြီးတော့တရားထုံနေသေးတာနော်အဲ့တော့သတိလေးနဲ့ကာပြီးတော့အသက်ရှူနေတာကိုသိနေတယ်နှလုံးထုံတာကိုသိနေတယ်သူတို့သိနေသိနေနဲ့နှလုံးထုံတာနည်းနည်းလေးမှန်းလာတယ်အသက်ရှူတာနည်းနည်းရလာတယ်နော်အဲ့စိတ်ကိုအေးအေးထားပြီးတော့စိတ်နဲ့သိနေခြင်းအပြင်သူစိတ်ရဲ့အကူညူရတာအကူညူရတော့သူနည်းနည်းလေး relax ဖြစ်ပြီးတော့တက်တာနေတာဝါရီဖြစ်စရာကိစ္စတွေဒီမတွေးပဲလို့အဲ့လိုနဲ့နော်နည်းနည်းလေးလို့ပို့ပြတက်တာလာတဲ့ခါကျတော့အဲ့ဟာနေအောက်ကိုဆင်းပြီးတော့မတက်ရလိုက်တာမတက်ရတော့လည်းပဲရှိမှပြန်လိုက်ပေးတာပြီးတော့ဖြေးဖြေးချင်းလမ်းလျှောက်ပြီးတော့အဲ့ကောင်ထွက်လာတယ်ထွက်လာပြီးတော့ဟိုသူထိုင်နေကြနေရာလေးမှာထိုင်လိုက်တော့သူ့ဇနီးကဘယ်လိုနေတော့နေတာနေတော့သူကငါတော်တော်နေမကောင်းဘူးဆေးရုံသွားရရင်ကောင်းမယ်ဆေးရုံမှာသူ့အိမ်ကသိမဝေးဘူးဆရာဝန်လည်းသူ့နဲ့အတိုင်းရင်းနေတယ်အဲ့တော့သူ့မိမကစိုက်ကားနဲ့သွားရအောင်တဲ့နော်အဲ့တော့သူကစိုက်ကားနဲ့မသွားဘူးလေအင်းရကားနဲ့ပဲသွားမယ်သူကအဲ့ဒီအင်းရကားကိုသူကိုယ်တိုင်မမောင်းဘူးမောင်းပြီးတော့ညာကြီးဆေးုံရောက်သွားတာနော်ဆံကိုသွားနှိုးယူပါတယ်ဆေးုံရောက်သွားတော့ဆံကဘယ်လိုဖြစ်လို့လဲလို့မေးတော့ဒီလိုပဲရင်ပတ်အောင်လည်းအသက်ရှူချက်တယ်သူဘယ်လိုခံစားရလဲဆိုတော့အချင်းချုပ်ပြီးတော့ပြောလိုက်တာပြောတော့ချက်ချင်းပဲသူ့ကိုအဲ့ရမှာအိတ်ခမ်းလိုက်ပြီးတော့ pressure တန်းကြည့်ဆံကပရက်ရှာတစ်ခါတန်းကြည့်လိုက်လေးလေးပြန်ချော့ချလိုက်တစ်ခါပြန်တန်းကြည့်လိုက်ပြန်လျှော့ချလိုက်တစ်ခါပြန်တန်းကြည့်လိုက်ပြန်လျှော့ချလိုက်လို့လုပ်ပြီးတော့မှသူ့မျက်နှာကိုသိချာကြည့်တယ်ကြည့်ပြီးတော့ဘာနဲ့လာတော့ဦးလဲကားနဲ့လာတာပါဘယ်သူမောင်းတယ်လဲဆိုတော့သူကကျွန်တော်ပဲမောင်းပါတယ်ဆိုတော့လမ်းမှာတစ်ခုခုမဖြစ်တာအင်ဂျင်ကံကောင်းပါလေနော်အချိန်ကြီးကတော်လေးစိုးရင်ရတယ်ပရက်ရှာကအင်ဂျင်ကျတယ်နော်အဲ့တော့ဆေးရုံရောက်တဲ့အချိန်မှာဟိုသူ့ရဲ့အထက်သွေးကပရက်ရှာ60မသိဘူးအောက်ကပရက်ရှာ40လောက်ပဲရှိတယ်နော်အဲ့တော့ဒီလိုပရက်ရှာကျနေတဲ့ချိန်မှာမူးသွားနေတယ်တတိမိတ်သွားနေတယ်တည်ခြင်းနဲ့တည်နေတယ်နော်အဲ့တော့သူကအဲ့ဒါနေတာနေတဲ့ချိန်မျိုးလို့သူဆေးုံသွားတာနော်အဲ့ဒီချိန်မှာပရက်ရှာကအထက်က60လောက်ပဲရှိတယ်အောက်က40လောက်ပဲရှိတယ်အဲ့တော့သူအချိန်မြင်တဲ့ဆိုးနေတော့မှပရက်ရှာဘယ်လောက်ရှိတယ်လို့မပြောနိုင်ဘူးနော်အင်မတန်နည်းတယ်လို့ခံမှန်းလို့ရတယ်ဒီမှာ40လောက် 40 20လောက်ဖြစ်ချင်းဖြစ်နေမှာပေါ့နော်ဘယ်လောက်ဆိုတာတော့ဘယ်သူမှမသိဘူးအဲ့ဆေးုံမှာသူ့အချက်ချင်းနဲ့ဆေးတွေဘာတွေထိုးပြီးတော်တော်လေးနေသာသွားမှာအထက်ကပရက်ရှာလည်းတော်လေးတက်လာမှာ90လောက်ရောက်မှာအောက်ကပရက်ရှာလည်း60လောက်ရောက်မှာပြန်ကျင်တော့ပြန်နိုင်ပါရဲ့လို့သူပြောလူကတတိကြောင်ပြန်လာပဲသူနော်သူကသူမောင်းပြီးပြန်လာတယ်အင်းကတော့အိတ်ပြီးဘယ်လိုပဲတရားကိုဆက်လက်ပြီးရှုမှန်းနေတာအိတ်ပြောင်းသွားတယ်မနေ့ကတော့သူမျိုးကောင်းနေတယ်နော်နောက်နေ့ကျတော့လည်းဘာမှမဖြစ်ဘူးလုပ်ကြည့်ပါလုပ်နေတယ်နော်ဒါပေမဲ့လူဟာစိတ်အစ်စ်ဖြစ်သွားပြီသူပြောတယ်တေးတယ်ဆိုတာဘယ်လိုနေလဲဆိုတော့ကောင်းကောင်းသိတယ်လို့သူကောင်းကောင်းသိသွားပြီနော်ဒီကနေ့ဘလို့ခံစားရမယ်ဆိုတော့လေကောင်းကောင်းတူသွားပြီလေဒီကနေ့မှာစိတ်ကြီးဘလို့ဖြစ်တယ်ဆိုတော့လေသူကောင်းကောင်းသိပြီလေသူ့ကိုသူဒုံလုံးချလိုက်တာလေငါတော့သိပြီဆိုတော့နော်အဲ့တော့အဲ့ဒီနေ့ကစပြီးတော့နောက်ပိုင်းမှာသူတရားကိုပို့ပြီးစူးစမ်းထင်တာလေအရင်တော့ကတော့နည်းနည်းတော့လုတ်တယ်ဆိုရင်တော့လုတ်တာပေါ့နော်နောက်ပိုင်းကျတော့အချိန်ရရင်ရတော့စိတ်ပါလက်ပါတော်တော်ချင်းစူးစမ်းတော့အရင်တော့ကသူမှန်းထားတာကအသက်ကြီးလို့အင်စင်ရသွားပြီဆိုရင်အေးအေးဆေးဆေးအင်းလေးခြံလေးတနေရာမှာသူလှုပ်ထားပြီးတော့အဲသူခြံထဲမှာသူစက်ကြွေးလေးပါလေလှုပ်မယ်။ နည်းနည်းပါးပါးစိုက်ကြည့်တော့စာဖတ်မယ်တရားထုတ်ဘယ်လိုသူမှန်းထားတာနော်သူစိတ်ထဲမှာသူထင်တာအခုသူမသိနိုင်သေးဘူးသူကျင်မအောက်တာကလည်းနည်းနည်းပါးပါးပါသိဆမရှိပါဘူးဘာမှမဟုတ်တော့ဘူးသူလိုထင်တာဘူးနော်တကယ်ဖြစ်လိုက်တော့သီလအောင်အချိန်ကြီးစိုးသွားတော့သူဘယ်လိုပြောလဲဆိုတော့အချိန်မရွေးတည်နေတယ်ဆိုတာတတိပဲသိတယ်အရင်တော့ကတော့မင်းတို့တော့သိမကောင်းဘူးတခါတလေရင်ပါအောင်တယ်နေတိုင်းလည်းမဟုတ်ဘူးမတလတခါအောင်ရင်အောင်တယ်နှစ်လတခါမှအောင်ရင်လည်းအောင်တယ်အချင်းကြီးအရာမပြောနိုင်ဘူးအခုတော့သူပြီပြီအချင်းကြီးတည်သွားနိုင်တယ်အဲ့တော့တင်းတင်းကြီးကတရားထုတ်မယ်လို့သူပြောတော့တော့တင်းတင်းကြီးရဲ့ဒီအချင်းကြီးအောင်အချင်းကိုချစ်ဖို့ရာမဖြစ်တော့ဘူးအခုလုံးမှဖြစ်တယ်အရင်တော့ကအလကားနေအချင်းဆုံးတာတွေကိုသူလျှော့ပလိုက်အဲ့တော့အဲ့ဒီလိုပဲဘာပဲဖြစ်နေဖြစ်နေနော်တတိရှိလို့ရှိရင်နည်းနည်းတက်တာမယ်နော်ဟိုတလောကဒီတက္ကသိုလ်ကဆရာတယောက်ပဲနာမည်တော့မေ့သွားတယ်နော်ဟိုသူနဲ့ပြည့်တဲ့အငင်းစားယူသွားတဲ့ writer တယောက်ကပြောပြတာတက္ကသိုလ်ကဘာမခကျူတယောက်ကပြောပြတယ်သူမိတ်ဆွေပဲတဲ့အင်းရံကံပေါ်မှာလမ်းလျှောက်သွားရင်လည်း heart attack ဖြစ်တယ်နော်သူလည်းပဲတရားကိုအားထုတ်နေကြတယ်နော်အဲ့တော့အားထုတ်တဲ့လေ့ကျင့်လေးကအခန့်ရှိတော့ heart attack လည်းရအောင်ဒီချက်ချင်းထိုင်လိုက်တာထိုင်လိုက်တော့တရားပဲရှိမှနေတော့စိတ်ပါနဲ့ပါစိတ်ကိုတွင်းထားပြီးသူ့စိတ်ကြောက်အားထုတ်တော့နည်းနည်းနေတာသွားတယ်နေတာတော့သူအိမ်ကိုပြန်နေတယ်အိမ်ပြန်တော့အိမ်လေးရောက်ရောချက်ချင်းစိတ်ကိုပို့ခိုင်းတာစိတ်ကိုရောက်တော့စမ်းသပ်ကြည့်တော့သူ့ရောကအချင်းချင်းတော့ဆိုးတာတရားအဲဆိုးလို့ကအဲ့ဒီအချင်းချင်းဆိုးတယ်လို့သူသိတဲ့အချိန်မှာသူချက်ချင်းတရားထုတ်တာနော်ငကိုရဲလည်းတရားထုတ်နေတဲ့အချိန်ရှိတာပေါ့အဲ့ဒီချက်ချင်းတရားထုတ်လိုက်တော့အချင်းချင်းကပိုဆိုးမသွားဘူးနည်းနည်းတက်တာရသွားတော့သေးဖို့သွားပို့ရအချိန်လေးရသွားတယ်နော်အဲ့ဒီတိုင်းလေးကအရေးကြီးတာအဲ့ဒီအချိန်လေးရသွားလို့သေးဖို့ရောက်သွားလို့ဆောင်းနေပြည့်စုံပြီးတော့ပြတ်တာသွားတယ်နော်ဒီနောက်ပိုင်းလည်းပဲသူကတရားကိုဆက်အထုတ်တာပဲဒါကြောင့်ပြောချင်တာကယောဂတစ်ခုခုဖြစ်လာတဲ့ခါမှာတရားအထုတ်လို့ရှိရင်နည်းနည်းတော့တက်တာရယ်အချိန်ရတယ်အချိန်ဆိုင်နေသေးတယ်သေးဖို့သွားချိန်လေးရတယ်သေးတော့ချိန်လေးရတယ်နော်ဟောတိတိမိသွားတဲ့ကကြိုတင်အထုတ်ထားမယ်ဆိုရင်အဲ့လောက်ကြီးမားတဲ့သွားတဲ့ယောဂဖြစ်ချင်မှတော့ဖြစ်မှာနော်သူကဖြစ်တာမဖြစ်တာတော့သူရဲ့ဒီကံစိတ်ဥဒ္ဓအာဟာရအကြောင်းရင်းခံမှာရှိပါရှိတာပေါ့လေနော်။ဘာကြောင့်ဖြစ်နေဆိုတော့မပြောနိုင်ဘူး။မရှိဘူးလည်းမပြောနိုင်ဘူးနော်။တို့တော့ဘယ်လိုပဲဖြစ်ဖြစ်တရားအားထုတ်တဲ့အလေးကြီးရှိတဲ့လို့ဆိုရင်တက်တာမှာတော့အမှန်ပဲ။အဲ့တော့လုံးဝလမ်းမလျှောက်နိုင်အိပ်တော့ဖြစ်ဖြစ်အားထုတ်ရမှာ။အဲ့တော့အရင်လည်းခဏခဏပြောလို့ရှိတယ်။ဘဝထဲမှာတရားရောက်နေဖို့လိုတယ်ဆိုတဲ့အကြောင်းနော်။မင်းစိုးစိုးထားတရားထုတ်ပါအဲ့ဒါမှန်ထားခဲ့ဘူးလေလုတ်ပြည့်ကြတလားပဲနော်အချင်းဘလောက်ရရနည်းနည်းလေးရရအားထုတ်ဘူးလားနော်အလုတ်များလို့အချင်းရှိဘူးလို့ဘယ်လိုမပြောသေးဘူးနော်တတိတော့အချင်းရရင်ပိုအားထုတ်တယ်အချင်းမရရင်နည်းနည်းတော့အားထုတ်တယ်ဆိုတာမျိုးဖြစ်သေးတယ်နော် something is better than nothing ဆိုတာလေနော်နည်းနည်းအားထုတ်တယ်ဆိုရင်ကိုပဲအင်တန်ကျိုးများပါတယ်နော်မိမိရဲ့တဏှိတာကိုတရားအထုတ်တာနဲ့စရတာအမတန်ကောင်းတဲ့စနေတယ်နော် A daily meditation practice seems to be a necessity for the development of awareness and clarity နော်အဲ့ဒီတိကောင်းလာဖို့အတိအင်းအတိဉဏ်ရှင်းလင်းလာဖို့ဆိုတာဟာနေ့စဉ်တရားထုတ်မှဖြစ်ပါတယ်နော်ဟိုစိတ်ပါလိုက်ခါလုံးမိတယ်စိတ်မပါလိုက်ခါမလုံးဘူးဆိုရင်တိုးတက်မှုရှိဖို့အမတန်ခဲရင်းပါဘာနဲ့ဥပမာတူလဲဆိုတော့အာဂဇကင်ပွဲဝင်မဲ့အာဂဇသမားတွေလို့ဆိုပါတော့နော်သူစိတ်ပါတဲ့ခါသွားပြီးတော့အာဂဇလေးကင်ကလုပ်တယ်စိတ်မပါတဲ့ခါမသွားဘူးဆိုရင်သူကပြန်ပွဲဝင်နေတဲ့အဆင့်ပြောင်းရမှာမဟုတ်နော်အဲ့တော့နေ့စဉ်ဝတ္တရားထားပြီးတော့မမှန်လေးကင်နေဒီမှာတာနင်းအဲ့ဒီလိုအလေးကင်မျိုးရနေနော်ဒီလိုပဲတရားထုတ်ရတဲ့လိုပဲစိတ်ပါတဲ့ခါအထုတ်မယ်စိတ်မပါတဲ့ခါအမထုတ်ဘူးဆိုရင်တစ်ချင်းချင်းနဲ့သတိဓမ္မတွေကနည်းတစ်ထက်နည်းသွားပြီးတော့အထုတ်လို့မကောင်းတော့အထုလို့ကောင်းတယ်ဆိုတဲ့အသိကိုရောက်မလာတော့ဘူးနော်အဲ့တော့အချိန်လေးထားပြီးတော့ဝတ္တရားလေးသဘောမျိုးထားပြီးတော့ဒီ commitment ရှိဖို့လိုတယ်ဘလောက်ပဲအလုပ်များများဘာပဲဖြစ်နေဖြစ်နေနေမကောင်းလည်းပဲအထုနော်အဲ့လိုသဘောထားမျိုးထားမှရတယ်နော်အဲ့တော့ a daily meditation practice seems to be a necessity for the development of awareness and clarity နော် awareness ဆိုတာဒီ clarity ဆိုတာကအသိအမြင်ရှင်းတာပညာကိုပြောတာနော်အမြင်ရှင်းတာဟာပညာပဲSitting for 30 minutes or an hour in the morning after we arrive, နော်အဲ့ရချပြီးတဲ့နောက်မှာနိုင်ဝဲဖြစ်ဖြစ်တဏှာကြီးလောက်ဖြစ်ဖြစ်အဲ့လိုထိုင်တာနော် before a lot of words had come through us ဟုတ်လုံးနဲ့ပတ်သက်တဲ့အတွေးတွေအများကြီးစိတ်ထဲမှာမရှိသေးခင် It's a perfect way to begin the day နော်ဒီနေ့တော်အကောင်းဆုံးနည်းနဲ့အစပြုလိုက်တာနော်အဲ့တော့မနေ့အဲ့ရချနဲ့တရားထိုင်တာသိကောင်းတာပဲနော်နင်တာတစ်တော့အေးစိတ်တရားထိုင်လိုက်ပါအချိန်များများရရင်တနင်္လာထိုင်မှာအချိန်များများမရရင်နိုင်ဝဲလောက်ထိုင်မှာနိုင်ဝဲမှမရဘူးဆိုရင်တော့15မိနစ်လောက်တော့မဖြစ်မနေလို့ပါဘလောက်အလုံးများများနော်နည်းနည်းလေး15မိနစ်လောက်ကြိုပြီးအရာထားလိုက်ရင်အဲ့ဒီ15မိနစ်အချိန်ကျော့သွားတာဟာကိုယ့်ကတကယ်မထိခိုက်မျက်နှာတော့ဘူးနော် Indeed it's interesting to notice when we sit first thing in the morningthat even though we had a whole night's sleep, levels and levels of relaxation continue to occur as subtle tensions are relaxed. No? So, eight days, ten years long, eight hours or whatever, the car will take an arm out. No? You are fresh with it. So, many of you are telling me, the attention is too late. No? Ten years later, the man is here, yo, the chat. So, my eight came out the car, the auto,တရားထုတ်ပြီးတော့အိတ်သွားလို့ရှိရင်ပို့ပြော့လူကအနာရတယ်။အိတ်အားထားတဲ့ခါမှာတခါတရားထုတ်လို့ရှိရင်ပို့တောင်ကောင်းသွားသေးတယ်နော်။အဲ့ဒါလို့မဖြစ်မနေလုပ်သေးဘူးလား။ဗမာပြည်ကလူတွေမစူထားနိုင်ဘူးနော်။တခြားနိုင်ငံကလူတွေတော့မှဒီတရားထုတ်တာဘယ်လောက်အရေးကြီးလဲဆိုတာသူတို့သဘောပေါက်လာနေကြတယ်။အားကြရဖို့လည်းကောင်းတယ်၊ပြီးဖို့လည်းကောင်းတယ်။အဲ့တော့တို့ဒီမှာဒီတရားထုတ်တာကိုသင်္นานအနေနဲ့ပြီးတဲ့လူတွေရှိတယ်ဌာနတွေရှိတယ်နော်အဲ့ဒီဌာနတွေမှာတို့ဘယ်လိုအကြံဉာဏ်ပေးလဲဆိုရင် when you wake up take a few quiet moments နော်ညိုလာတဲ့ချိန်မှာမနေ့အိမ်ကညိုတဲ့ချိန်မှာတိတ်ဆိတ်ဝင်တတ်တဲ့အချိန်လေးကိုယူလိုက်ပါအဲ့တော့မနေ့အချိန်ဆိုတာအများဆုံးအချိန်တိတ်ဆိတ်တယ်ဝင်တတ်တယ်နော်စောစောထားတယ်လေပိုကောင်းတယ်လေပဲမနေ့၄နာရီလောက်ဆိုရင်ဘာသာမှမကြားရဘူးဒီမှာအိမ်ကမထားဘူးနော်အဲ့တော့အေးရစောစောမထနိုင်ဘူးဆိုရင်တော့9နာရီလောက်ထားရင်လည်းမချိုးပါဘူးနော်ဒီမှာတိတ်မထသေးတဲ့ချိန်အဲ့ဒီအချိန်လေးကိုယူပြီးတော့အေးအေးစိစိလေးတရားထိုင်လိုက်ပါနော်တရားထိုင်ဖို့အချိန်ခံတွေကတော့ပြောနေတာအင်တာများလာပြီအချင်းချင်းနေနဲ့ပြောရမယ်ဆိုရင်ထိုင်လိုက်ပြီးတော့ပထမအသက်ကိုရှိရှိလေးရှူလိုက်ပါနော်အဲ့ဒီရှူတာကိုစိတ်ကကတ်ထားလိုက်ဝင်တဲ့နေရာတိုးပြီးတော့ထိတော့ဝင်သွားတယ်အဲ့ဒီတိုးသွားတာထိသွားတာလေးကိုသိနေဖို့ပါပြန်ပြီးတော့အဲ့ဒီရှည်ရှည်လေးရှူလိုက်တဲ့ကြောင်ပြန်ထွက်တဲ့နေရာလည်းပဲရှည်ရှည်ပဲထွက်ပါပဲနော်အဲ့ဒီထွက်လေကိုလည်းပဲစိတ်လေးကတ်ထားလိုက်ကတ်ထားတဲ့ခါမှာသူတိုးပြီးတော့ထွက်သွားတယ်ထိပြီးတော့ထွက်သွားတယ်နော်သူ့မှာနူးညံ့တဲ့အတွေ့အကြုံအဲ့ဒီနူးညံ့တဲ့အတွေ့အကြုံလေးကိုစိတ်ကတ်ထားရင်ပဲဒီလိုစမ်းကြည့်စမ်းပါနော်ငားချင်းဆယ်ချင်းလောက်စိတ်ပါလက်ပါအသက်ရှူတာလေးလုပ်ကြည့်ရစေဘူးပဲစိတ်ထဲမှာတမျိုးငြင်းအေးလာတယ်နော်အလေးကျင့်များလိုက်ငားချင်းဆယ်ချင်းတော့မဟုတ်ဘူးဒီချိန်ငင်းတဲ့ကိုပဲမောတာတွေကရော့သွားတယ်အသက်ကိုပြေးတော့ဖြည်းဖြည်းလေးရှူသွင်းလိုက်တော့ဒတိလေးနဲ့ကတ်ထားလိုက်တယ်ပြီးတော့တခါဖြည်းဖြည်းလေးပြန်ရှူထုတ်တယ်ဒတိလေးကတ်ထားလိုက်တယ်အဲ့ဒီထွက်သွားတဲ့လေထဲမှာလေရင်ထဲမှာမောနေတာကြီးတွေဟာအဲ့ဒီထက်ပါသွားတယ်လို့ပဲအခုစမ်းကြည့်စမ်းမှာ၃ချိန်လောက်အသက်ကိုဖြည်းဖြည်းလေးဝါတော့ရှူသွင်းလိုက်ပါလေးလေးပြန်ထုတ်လိုက်အဲ့ဒီထွက်သွားတဲ့နေထဲမှာမောတာတွေပါပါသွားတယ်လေလို့သဘောထားလိုက်သင်္မန်းနေတာတွေမောနေတာတွေနော်စိတ်ကတော့အဲ့ဒီနှာတိဝါနမှာပဲကတ်တာနော်ထိသွားတာတိုးသွားတာလေးသိနေရခဏလေးနဲ့နေရတာတက်တာလာတယ်နော်ကိုတွေးဒီတွေးနဲ့နေရတာအမြဲတမ်းပင်မန်းပါတယ်ခဏလေးဘာမှမတွေးပဲနဲ့အတက်ချီပါလေးကိုပဲရိုးရိုးလေးအင်တန်စင်ပေါ်ဖြစ်ပါလေ။ယိုးယိုးလေးပြီးနေလိုက်တာနော်။အင်တန်တက်တာပါလေနော်။အဲ့ဒါလို့မနေ့စောစောမှထားပြီးတော့ကိုတက်နေတော့10မိနစ်ဖြစ်ဖြစ်15မိနစ်ဖြစ်ဖြစ်နိုင်ဝဲဖြစ်ဖြစ်လုပ်ပါလို့နော်။တချို့တပည့်တွေစကားစားသူ10မိနစ်စတယ်နော်။နောက်တစ်ဖြည်းဖြည်းနဲ့အလေးချင်းရလာတဲ့ခါမှာလုပ်လို့လည်းပို့ပြအဆင်ပြေလာတယ်။15မိနစ်နဲ့10နိုင်ဝဲအဲ့လိုဖြစ်သွားတယ်။အ အခုဟိုတလို့ကတကယ်တယောက်ပြောတယ်သူစတော့ကတော့ဆယ်မိနစ်ပဲအခုတော့ဒီတနားကြီးကောင်းကောင်းထိုင်ပါလေနော်မနေ့တနားကြီးတော့တရားထိုင်ပြီးမှလုတ်ကြရရှိတော့သွားတဲ့ခါမှာသူစိတ်ထဲမှာအမြဲငြင်းချမ်းနေတာသူကဆရာကိုအလုတ်ကနေနေများတယ်နော်အဲ့တော့မနေ့တရားထိုင်ပြီးမှအလုတ်ကိုသွားတဲ့ခါမှာအလုတ်မှာပင်မနာတော့တက်တာတယ်အရင်ကျက်ပင်မပူခံနေတယ်အရင်ကျက်အလုတ်ကိုပူလို့နေတယ်စိတ်ပူရှည်တယ်အရင်တော့ကလည်းစိတ်တူတယ်နော်အခုတရားထုတ်ပြီးမှစိတ်ပူရှည်လာတယ်So, bring awareness to the whole process of preparing to go to work. No, so when you do that, the other thing, you do a lot of work. No, that is a lot of work. You are doing something that all along you did not do. No, so go long in that, did not do that. A lot of people, the other thing you did not do. That is a little bit wrong. So a lot, lot of people did not do. This is the other thing that is different. No, and that is.Formal meditation practice လို့ခေါ်တယ်နော် formal ဆိုတာကတိတံအချိန်ပေးတယ်တိတံနေရာလေးမှာသူရည်တည့်တက်လုပ်တာတခြားဘာမှမလုပ်နော်အာနာပါနလုပ်တယ်ပြီးတော့ခန္ဓာကိုယ်မှာပေါ်လာတဲ့ sensation တွေကိုသိရတယ်နော်အဲ့လို twine line လုပ်တဲ့ညကြတော့ informal လို့ခေါ်တယ်နော် informal meditation practice အဲ့တော့ formal practice ကိုလည်းပဲအချိန်ပေးနိုင်ရင်ပေးနိုင်တော့လုပ်ပါအမှန်တန်ကောင်းပါလေနော်အဲ့ဒီformal practice ကိုလုပ်ပြီးတဲ့နောက်မှာ informal practice ကိုတော့တနေ့တာလုံးလုပ်ရမှာနော်တနေ့လုံးအိပ်ပျော်သွားတဲ့အချိန်ထိအဲ့ဒီ formal practice အချိန်ကလွန်ရင်ကျန်တဲ့အချိန်အားလုံးဟာ informal practice နော်အဲ့တော့ bring awareness to the whole process of preparing to go to work နော် this might include showering နော်ရေချိုးတာအဲ့တော့ရေချိုးအပြင်ဆင်ပြီးဆိုရင်လည်းကနေစဝတ်ထားတဲ့အင်ဂျင်ချွတ်တယ်အဲ့ဒီချွတ်တာကိုတစ်ခုစီတစ်ခုစီ step by step အကုန်လုံးကိုသိနေဖို့လို့နော်ကြည်တိလုံးချုပ်ခဲ့စေကြည်တိကိုလှမ်းခံရတဲ့ခါမှာကြည်တိရဲ့မာနရဲ့သဘောလေးကိုသိနေရမှာနော်သူ့ကိုအပေါက်ထဲနဲ့ဒါလေးချွတ်လိုက်တယ်ပြီးတော့တစ်ခုချင်းတစ်ခုချင်းချုပ်သွားတယ်ချွတ်သွားတယ်နော်ငိုတွေကချုပ်ပြီးသားဆိုရင်တော့သူမပါဘူးပေါ့နော်အဲ့တော့အပြင်မှာဝတ်ထားတဲ့ sweat ချက်တွေပါလိမ့်ရှိနေတယ်သူ့ကိုချွတ်လိုက်တယ်နော်ရေချိုးကားနဲ့ဝင်သွားတယ်တာဝယ်တွေယူတယ်စက်ပြားတွေယူတယ်ဒါလေးကအကုန်လုံးသိနေရမှာနော်ပြီးရင်ရှာဝါကိုဖွင့်လိုက်တယ်ဆိုရင်ကျော်ကရေကြီးကြလာတယ်နော်ကိုယ်ခန္ဓာကိုယ်ရေလာထိတာကိုသိနေရရေကြီးကစီးပြီးဆင်းသွားတယ်နော်အခုလိုကိုယ်ရဲ့ရာသီဆိုတော့ခန္ဓာကိုယ်မှာရေထိတဲ့ခါမှာသဘောကျအေးနေတာကိုသဘောကျတယ် pleasant sensation စိတ်ထဲကကျဉ်းငတ်နေတာနော်အဲတော့နေရာလေးတွေရှိပြီးတယ်ဥမာခေါင်းကိုထိအောင်နေရာရှိပြီးတယ်ပခုံးကိုထိအောင်နေရာရှိပြီးတယ်နော်အဲ့လိုနဲ့ဒီကုလုံးကိုရေဆိုးသွားအောင်အေးသွားအောင်ခန္ဓာကိုယ်နေရာရှိပြီးတော့လှည့်ပြီးတော့ရေအထိခံတယ်နော်ဓာတ်တွေကိုသိနေရတယ်တိတိကသဘောကြီးကြားနေတာကိုလည်းသိရမှာနော်ပြီးရင်စက်ပြာယူတယ်တကူလုံးစက်ပြာတိုက်တယ်ဒီစက်ပြာတိုက်တဲ့ process တစ်ခုလုံးကိုကိုလုံးသိနေရမှာနော်စက်ပြာရဲ့အနံ့ကိုလည်းသိရမယ်စက်ပြာရဲ့ချောနေတဲ့အတိတ်ကိုလည်းသိရမှာပြီးရင်စက်ပြာကြီးတွေကုံသွားအောင်ရေနဲ့တခါပြန်ပြီးတော့လောင်းနေနော်ဟိုရှာဝန်းနဲ့မဟုတ်ဘဲနဲ့ခွက်နဲ့ခတ်ယူတယ်ဆိုရင်လည်းပဲဒီခွက်ကိုကင်နာရေထဲကိုနှစ်တာကိုပေါ်ရေတွန်းချတာဒါတွေကစအကုန်လုံးသိရမှာနော်ဒီလိုသိပြီးတော့လုပ်လို့ရှိရင် mindful ဖြစ်တယ် action management ဖြစ်အဲ့ဒါသိအရေးကြီးတာ absent minded မဖြစ်ဘူးอ่ะအရေးကြီးဆုံးပဲ absent minded ဖြစ်တဲ့အခါမှာသိရဲ့ quality က down ဖြစ်နေတယ်ထိုင်မှန်းနေတယ်နော်အတွေ့အကြုံတော့မှမျောနေတယ်အတွေ့အကြုံမှမျောနေလို့ရှိရင်များသောအားဖြင့်စိတ်ပူစရာစိတ်ညစ်စရာတွေတွေ့ရများတယ်နော်ဘာမှလည်းမထူးအရင်ကြီးတာကြီးလကားတွေးနေတာလေဆိုအရင်ကြီးတာကြီးမတွေးဘဲနဲ့ပစ္စုပန်မှာကိုယ်ခန္ဓာကိုယ်မှာဖြစ်နေတဲ့အခုနောက်လို sensation တွေကိုသိတော့နေရတာလောက်စရာရှိတဲ့အလုပ်လည်းပြီးတယ်စိတ်ကိုလည်းပဲငြင်းချောင်းထားပြီးသားဖြစ်တယ်တည်နေတဲ့အချိန်မှာစိတ်ကငြင်းချမ်းနေတယ်။ပြစ်စပန်တက်တဲ့တည်နေတဲ့အချိန်မှာစိတ်အေးချမ်းနေတဲ့အချိန်ပဲ။အဲ့ဒီအချိန်မှာစိတ်ထဲမှာလည်းတင်ရှင်မရှိဘူး။ခန္ဓာကိုယ်တော့မှတင်ရှင်မရှိဘူး။တင်းလိုက်ပြီဆိုရင်လည်းတကယ်တင်ရှင်ကပါလာတယ်နော်။စိတ်ထဲမှာတင်းလာတယ်၊စိတ်ပူလာတယ်၊စိတ်ပင်ပန်းလာတယ်နော်။အဲ့တော့ this might include showering, dressing. ဒီချုပ်ပြီးသွားပြီဆိုရင်ရေတွေတုပ်လိုက်ပြီ။ပြီးရင်အဝတ်စားဖို့ပြီ။နော်။အဲ့ဒီအဝတ်စားဖို့တောင်လည်းပဲအစအဆုံးတတိလေးကပ်တော့လုပ်သွားဖို့ပဲနော်။လုံးနေကြနှုံးတိုင်းမဲ့လို့တိတ်ပြီးတော့နှေးဖို့မလိုဘူးနော်လုံးနေကြနှုံးတိုင်းလို့ကိုဒါပေမဲ့ကိုယ့်ရဲ့လက်ရဲ့ရေရှာမှုအဝတ်စားကိုထိတာ၊ကိုင်းတာ၊ယူလိုက်တာ၊ဖြန့်လိုက်တာလက်ထက်လက်တွေရှူလိုက်တာဒါတွေကလုံးသိနေရမှာပဲသတိလို့ကပ်တော့လို့ကိုယ်ပဲနော် dressing ပြီးတော့ eating နော်မနေ့ breakfast စားပြီနော်ဘာဖြစ်ဖြစ်တခုစားမယ်၊ခင်းရင်းရောစားမယ်နော်တို့မင်း coffee တောက်မယ်၊ပတ်မုတ်စားမယ်အဲ့ဒီစားတောက်တဲ့ process တခုလုံးလည်းပဲသတိလေးနဲ့ပြီးပြီလို့တော့ပို့ပဲဒါကြီးနဲ့ပတ်သက်လို့အရင်လည်းပဲအများကြီးပြောမှုနော်စားတော့ကိုမြင်ရတဲ့ခါမှာစိတ်ထဲကစားခြင်းနဲ့စိတ်ဖြစ်တာဘိုက်ထဲကိုအာရုံပြုကြည့်လိုက်ဘိုက်ထဲမှာဟာနေတယ်တခါပြီးပူလိုလိုဖြစ်နေတယ်နော်အစာအုပ်စားခြင်းနေတယ်ခါလောင်နေတယ်အဲ့ဒီခါလောင်နေတဲ့ဝေဒနာကိုသိဖို့ပြီးရင် ပေါမုံကိုကြီးတယ်ပါးတဲ့ထည့်တယ်ဝါတယ်သူမို့ကဲမုံကိုကြီးတယ်ပါးတဲ့ထည့်ပြီးဝါတယ်သူ့ရဲ့အနံ့အရသာသူ့ရဲ့အတွေ့အထိနော်မာနေမာတဲ့အတွေ့အထိလေးရှိတယ်ကျွတ်နေကျွတ်တဲ့အတွေ့အထိလေးရှိတယ်ဝါတဲ့ခါမှလည်းပဲအဲ့ကျွတ်တာကိုဝါတဲ့ခါမှသူ crunchy နော်ကြီးကြီးကျွတ်ကျွတ်အတမ်းပြီးတယ်နော်အာလူယော်လိုပါလိုမျိုးပါးတဲ့ထည့်ပြီးဝါတဲ့ခါမှကြီးကြီးကျွတ်ကျွတ်အတမ်းပြီးနေတယ်အဲ့ဒီအတမ်းပြီးတာလေးပါစိတ်ကကြည့်နေတယ်ပြီးရင်သူ့ရဲ့အရသာအစားတောက်တစ်ခုကိုပါးတဲ့ထည့်တဲ့ခါမှထည့်ထည့်ချင်းတွေ့ရတဲ့အရသာနဲ့တဖြည်းဖြည်းဝါပြီးမှကြီးညက်သွားတဲ့ခါမှတွေ့ရတဲ့အရသာမတူchemical တို့ကပါတတ်တဲ့ enzyme နဲ့ပေါင်းသွားတဲ့ကြောင့် chemical change ရှိတယ်။ဒီအရသာကိုပါတိချက်တိပြီးတော့စားလို့ရတယ်။အဲ့လိုတိပြီးတော့စားလို့ရှိရင်စားတဲ့အစားစားပိုပြီးတော့အာဟာရဖြစ်တယ်။နော်အဲ့ဒါဟာကိုယ်တိုင်လည်းပဲစမ်းသပ်ကြည့်ဦးတယ်။အနောက်နိုင်ငံမှာသူအဲ့ဒါကို literature research လုပ်တယ်။ absent mandate ဖြစ်တော့စားတဲ့အစားစားဟာတဲ့အာဟာရဖြစ်တဲ့တတ်ပြီးနည်းတယ်တဲ့။တချို့လူတွေကအလုပ်များလုံးလို့စားတာစားလိုက်ရတယ်ဗိုက်တာပြည့်သွားတယ်။စားလိုက်ရတယ်လို့တော့မထင်ဘူးလေနော်။တော့ခန္ဓာကိုယ်ကဗိုက်ကြီးပြည့်သွားပြီမဲ့သူစိတ်ထဲမှာစားလိုက်ရတယ်လို့မထင်ဘူး။အဲစိတ်ထဲမှာလိုအပ်တယ်။စိတ်ထဲမှာသူမစားသေးဘူးလို့ထင်တယ်နော်။အဲ့ဒီလိုမေတ္တိမေရောင်နဲ့စားတဲ့အစားအစာကိုခန္ဓာကိုယ်ကအစာချေတဲ့နေရာမှာတော့မှထိတ်ခဲတယ်။အဲတော့ခန္ဓာကိုယ်နဲ့စိတ်နေတာကခုအပြန်အလှန်အကျိုးပြည့်နေတာမဟုတ်လို့ဘယ်တော့မှစိတ်ကိုဒိဋ္ဌိမထားဘူး။ဘာပဲလွတ်လွတ်လုပ်တဲ့အလုပ်မှာစိတ်ကိုထည့်ပြီးတော့လုပ်လို့လိုတယ်နော်။အသေးစိတ်ပြောရင်စားတာတစ်ခုနဲ့ပြောလေးအချင်းကြာသွားနေတယ်နော်။ andrelating to the people you live with เนาะအလုပ်ကိုသွားတော့မယ်ဆိုရင်အိမ်မှာမနေ့ဆိုစားတော့ပြီးလူတွေအများကြီးတွေ့နေရတယ်เนาะမိသားစုရှိတယ်ခင်ပွန်းရှိတယ်ဇနီးရှိတယ်เนาะသားသမီးတွေရှိတယ်အိမ်မှာတခြားဆွေမျိုးတွေရှိမယ်သူတို့ ਨੇ ပြောတယ်ဆိုတဲ့ခါမှာလည်းပဲဂတိလေးနဲ့ပြောပါ absent minded ဒီ mechanically မပြောပါနဲ့เนาะစိတ်ပါလက်ပါသူတို့အသေးချာကြည့်သေးချာအာရုံပြည့်လို့ပြောပါเนาะ eye contact ယူဖို့လိုတယ်တခါလေစကားကပြောတော့ကိုယ့်ကိုပြောနေတယ်ဒီကသူကနားထောင်လားနားထောင်မထောင်ဘူးလားဆိုလည်းမသိဘူးနော်မိတိမိလျော်ကြီးနဲ့ပြောတတ်တယ်အဲ့တော့ဘာပဲလုပ်လို့လက်တညာလုပ်ဖို့တတိလက်ကပ်တော့လုပ်ဖို့လိုတယ်ဟမ် tune into your breathing and your body from time to time နော်အဲ့ဒီကိစ္စတွေလုပ်နေကြရမှာပဲနော် from time to time ဆိုတာမကြာခဏနော်မကြာခဏအတက်ရှူရလေးတွေကိုခဏခဏပြန်ပို့ပေးပါနော် center လို့ပြန်ရောက်အောင်ပို့တဲ့သဘောပဲစိတ်ကိုပြန်စုစည်းပေးတဲ့သဘောပဲဒုဝင်မကြမ်းကြအဖြစ်မင်းဖြစ်ဖြစ်သွားတယ်နော်အဲ့တော့စိုင်းတောင်းရင်ဖြစ်ဖြစ်ခဏလေးတတိပြန်ထားလိုက်ပါတစ်ခါနှစ်ခါလောက်တစ်ခါလေးကော်ဖီပုဂံလေးထိမှချထားတယ်စားတော့မယ်ဒါပေမဲ့ကော်ဖီကပူးနေတယ်တိတ်ပူနေတယ်တောက်လို့မဖြစ်သေးဘူးနော်အဲ့ဒါကိုပဲဒကာကြီးတို့သိတဲ့ဒကာကြီးကြောက်ဒေါက်တာမောင်ဒီနော်သူပြောတယ်သူကော်ဖီပုဂံလေးထိမှချထားတယ်ကော်ဖီကပူနေလို့သူမတောက်နိုင်သေးဘူးအဲ့ဒီညမှာဇဝက်ကလေးထိမှပဲထိုင်ရင်းကနေသူတရားထုတ်နေလိုက်တာဘယ်လောက်ကြာမလဲ10မိနစ်ကြာရင်ကြာမလား2မိနစ်ကြာရင်ကြာမလားဒီဂျင်းကမလောက်ဘူးဒီချိန်မှာစိတ်ကိုငြင်းချောင်းထားလိုက်ရတယ်။ငြင်းချမ်းတာအင်တာရတာရှိတယ်။နော်။အဲ့တော့အဲ့ဒီချိန်လေးမှာအသာလေးအတက်ချိန်လိုက်။မျက်စိမိထားဖို့မလိုဘူးနော်။မျက်စိဖွင့်တာရတယ်။ရှင်း။ဒါမှစိတ်ကတည်အတက်ချိန်ရလိုက်ရှိရှိလေးထူလိုက်တာနော်။တည်တယ်ရှိတယ်။ပြီးမှကော်ဖီလေးယူပဲနည်းနည်းတောက်ကြည့်လိုက်တယ်။တောက်လို့ရပြီလား။ရတယ်ဆိုရင်နည်းနည်းလေးငုံငုံတော့တောက်ကြည့်တယ်။ပူသေးတယ်ဆိုပြန်ချတာ။နော်။အဲ့တော့ပြောရချင်းရင်စိတ်ပါလဲပါဂတိလေးကပ်ပြီးတော့ပြောတယ်နော်တယောက်ဖြစ်တော့တာမဟုတ်ဘူးမိသားစုပါခြင်းပါမှာဘူးနော်အလုပ်မသွားခင်မှားစရာရှိတယ်မှားခဲ့တယ်အေးသေးသေးနော်ဘာလုပ်တာဘာလုပ်တာလက်ကျင်ပြန်လာမယ်သမင်းစားပြန်ရင်သမင်းစားပြန်လာခဲ့မယ်နော်မှားစရာရှိမှားတယ်အဲ့ဒီမှားတာကိုလည်းပဲဂတိလေးကပ်100% mindfully မှားလိုက်တာနော်ပြောတဲ့လူကိုလည်းပဲစိတ်ထဲကလေးလေးစားစားချစ်ချစ်ချင်ချင်ပြောရမှာနော် Don't say goodbye mechanically to people နော်အင်းကမိသားစုနှုတ်ဆက်တကမှာဟဲ့ငါလုတော့တော့မဟိလို့ဒီလိုဝိတ္တတန်းရှင်မလုပါနဲ့တိတိကျကျလေးမှားလိုက်တာနော် If you walk to public transportation be aware of your body walking နော် public transportation ဆိုတာကအများဆုံးလက်အခု bus တွေဘုမို့ရထားပေါ့နော်အဲ့လိုအကြေးကိုက bus နဲ့သွားမယ်ဘုမို့ရင်အများဆုံးလက်ရထားနဲ့သွားမယ်ဆိုရင်အဲ့ဒီရထားရှိတဲ့နေရာဘုမို့ bus car gate ကိုသွားတဲ့နေရာမှာလမ်းလျှောက်သွားတော့တတိနဲ့သွားလိုက်ပါဟောအချင်းလကားမဖြစ်ဘူးနော်ဈဉံကမ္မထံဆိုတာကြားဘူးလေခြေတော့ဖြစ်ကိုရှိကိုတွန်းလိုက်တာခြေတော့ကိုချလိုက်တာချလိုက်ကအောက်ကကျန်းနေနဲ့ဖြစ်တာနော်ခဏဖြစ်ချတဲ့အချိန်မှာခဏနဲ့ပဲပြန်ဖြစ်တာလေနော်ဘာဖြစ်ဖြစ်ဒီခန္ဓာကိုယ်ရဲ့ movement နော်ရှိခန္ဓာကိုယ်ရှိကိုရောက်သွားပေါ်ရခန္ဓာကိုယ်တွန်းတွန်းပေးနေတဲ့ effort အင်အားနောက်တိသွားလို့ရတယ်နော်ပေါင်ကမဆော်စရာတင်းလိုက်ရောက်လိုက်တင်းနဲ့ရောက်လိုက်ဖြစ်နော်ခြေလမ်းနဲ့နှာနဲ့တင်းလိုက်ရောက်လိုက်ဖြစ်တခုခုခန္ဓာကိုယ်မှာဖြစ်နေတာကိုသိပြီးတော့သွားရုံနဲ့လမ်းမှာလူတွေမြင်နေကားတွေမြင်နေရှောင်းအပ်တင်းရတယ်အသာလေးရှောင်းသွားတယ်တင်းသွားတယ်နော်တတိလေးနဲ့သွားလို့ရှိရင် ။နောက်မှအရှင်မပြေတာတွေတွေ့ရတဲ့အခါမှာစိတ်မတူမိဘူး။သူမင်းစိတ်ကခဏခဏတူတယ်။ဟာစိတ်ကလည်းမဖဲဘူး။ဟိုကကြီးကဘယ်လိုဖြစ်နေလဲ။နော်။အဲစိတ်ကခဏခဏတူတယ် react လုပ်နေတာနော်။တတိနဲ့တွားလို့ရှိရင်ရှောင်းဆက်ရှိရှောင်းပြီးတော့တွားနေတယ်။ဘာလို့မှ react မလုပ်ဘူး။စိတ်မတင်ပါဘူး။အဲစိတ်က automatically react လုပ်တယ်။အင်တာမီယာလုံးတော့အင်မတန်ပင်ပန်းပါတယ်နော်။အဲ့တော့ walking နော်ဒါလေးမမေ့ဘူးရပြီးတော့ bus ကားကြောက်ရောက်တယ်သူမဘူဒါရုံရောက်တယ်စဉ် standing and waiting ကိုရရောက်ချင်း bus ကားမရှိသေးဘူးပြထားမထွက်သေးဘူးနော်မတက်ရနေရတယ်စောင့်နေရတယ်အကြိမ်အဲ့ဒီမှာထိုင်ကြနေရရှိတယ်ဆိုတော့ပဲထိုင်တယ်စောင့်နေတယ်အဲ့ဒီအချိန်လေးမှာအဲ့ဒီ5မိနစ်ဖြစ်ပြီးအဲ့ဒီအချိန်ကိုအလကားမလုပ်ပါနဲ့နော်တတိလေးကားပြီးတော့ပြီးနေလိုက်ပါတတိနဲ့ပြီးလိုက်ရတဲ့အချိန်နဲ့အချိန်တိုင်းဟာအင်မတန်တန်ဖိုးရှိတယ်အင်မတန်မြင့်မြတ်တယ်နော်တတိကကုတူပဲအမှန်တရားကိုတို့ပဲကုသိုလ်တရားထဲမှာဂတိလောက်ကြီးတဲ့ကုသိုလ်ကမရှိဘူး။လူတွေအဲ့ဒါကိုမသိကြဘူး။ကုသိုလ်စဉ်းမထောင်းနဲ့တောင်းနဲ့သိမ့်နဲ့ကြီးကြီးထူလိုက်ရမှကုသိုလ်အကြီးကြီးဖြစ်သွားပြီလို့ဘယ်လိုထင်နေနော်။မြင်ရတာကမှလူတွေကတန်ဖိုးထားတာ။ကုသိုလ်ရင်းမှတော့မှမြင်ရတဲ့ပစ္စည်းကိုထူလိုက်ရတာကမှသူကကုသိုလ်လို့ထင်နေရတယ်။ဘယ်လောက်ကြီးရုပ်ပိုင်းကိုတန်တယ်လဲဆိုတာနော်။အဲ့တော့ဖះဟောရမှရှိတယ်။ဂတိကအမျက်ဆုံးကုသိုလ်ပဲ။အချို့ထိတ်တယ်။ကုသိုလ်တရားထဲမှာသူထိတ်ဆုံးကနေတယ်နော်အဲ့တော့တစ်စက္ကန့်ပြီးပြီအဲ့တစ်စက္ကန့်ဟာအင်မတန်မြင့်မြတ်တယ်အင်မတန်ကြီးမားတဲ့ကုသိုလ်ကုသိုလ်ဆိုတာမြင့်မြတ်တဲ့တန့်ရှိတဲ့ကြီးလေးနဲ့အေးချမ်းတဲ့ဆန္ဒပြေတယ်နော်အဲ့တော့တတိလေးနဲ့တစ်ချက်ပြီးတိုင်းပြီးတိုင်းတမနစ်ပြီးနေပြီးနေအဲ့ဒီတမနစ်ခရိယာမြင့်ချမ်းနေတဲ့အချိန်လေးပဲနော်တကယ်တစ်စက္ကန့်တက်အောင်လာပြီးတာမှန်ရင်အဲ့ဒီအချိန်မှာဘာအသေးမှမရှိဘူးနော်တစ်စက္ကန့်တက်တဲ့အချိန်မှာအသေးမရှိဘူးအလိကျင့်များလာရင်ပို့ဖို့ပို့ဖို့ပြီးတော့တစ်စက္ကန့်တက်တယ်တက်တယ်လာနော်အတစ်ဆုံးမှတည့်ချင်မှာအသေးမရှိဘူးစိတ်ကလေးကငြင်းချမ်းနေတယ်တန့်ရှင်းနေတယ်ကျူနေတယ်ချမ်းသာနေတယ်နော်မြင့်မြတ်နေတယ်အဲ့ဒီမှာပူတော်ရင်တော့မရှိဘူးလောဘမဖြစ်ဘူးဒေါသမဖြစ်ဘူးမောဟလည်းဖြစ်နေဘူးမာနအိတ်တမစ္စရိယဥဒိစ္စပုဂ္ဂိုလ်စဖြစ်နေဘူးနော်ချိန်မမရတဲ့နိုင်မင်းမှုထိုင်မဲမှုလည်းမရှိဘူးတတိရှိရှိမထိုင်မဲမှုခဏကူကပေါ့တယ်လမ်းတော်ရတာအစားကြီးဘော်ဒီဝိတ်ကြောင့်ညော့သွားပြီပဲမြင့်ကြီးမြင့်ရသွားရင်လေးလေးကန်ကန်ကြီးသွားရတယ်တတိနဲ့သွားလို့ရှိရင်တက်တက်လက်လက်သွားလို့ရတယ်နော်ပေါ့ပါလာတယ်ခဏကူအဲ့တော့အဲ့ဒီလိုဘတ်ကားကိမှာ9မိနစ်10မိနစ်စောင့်နေတဲ့အချိန်ကိုတန်ဖိုးထားပါဘဝဆိုတာအချိန်ကိုပြောတာပဲအချိန်ကိုဖြုံးတာဘဝကိုဖြုံးတာပဲနော်အသက်80နေရတယ်ဆိုတာဘယ်သူမှအသက်80ကြီးကို block လိုက်နေရအောင်လူတိုင်းကလည်း moment ဒီ moment ပဲရတယ်နော်တစ်ခါရရင် the moment ဒီ the moment ဒီရတယ်အရစ်ကြတော့ရတယ်ဘဝကို chunk လိုက်ကြီး block လိုက်နေရအောင်နော်အဲ့တော့ moment ဒီ moment ရနေတဲ့ဒီအချိန်လေးကိုကိုကယတနာလေးတွေရတယ်လို့ပဲယူတတ်ဖို့လိုတာ one moment ဒီ not one moment နော်အစင်းနဲ့အစင်းနဲ့ယူလိုက်တာတူတယ်မဖြုံးဘူးဒီလိုမယူကြလို့ရှိရင်အလကားထုံးနေတူတူပဲမရလိုက်တယ်နဲ့တူတူပဲအဲ့တော့အဲ့တဲ့ကြည့်စီစီနေတယ်လို့ပြောတယ်နေရတဲ့အချိန်ကိုဖြုံးနေရင်အဲ့ကြည့်ရတာဘာထူးမလဲနော်အဲ့တော့နေရတဲ့အချိန်ကိုမဖြုံးပါနဲ့5မိနစ်ရ5မိနစ်လို့အတိတ်တွေရှိရှိတန်ဖို့ရှိရှိတုံးလိုက်ပါနော်အမြင့်မြတ်ဆုံးဖြစ်တဲ့တတိယနေတဲ့အချိန်ကိုကျင့်ရင်းကနေသူ့ကိုတုံးလိုက်ပါနော်အဲ့တော့ standing and waiting riding နော်ဒီတော့ပြီးသွားပြီနော်ကားစီးသွားပြီတို့မယထားစီးသွားပြီအဲ့ဒီယထားအောင်မှာစီးနေတုံးမှာပဲလည်းပဲအလကားမနေပါဘူးနော်ရေးရရှိမှာရေးဖတ်ရရှိရင်ဖတ်ရေးရဖတ်ရမရှိဘူးဆိုရင်စေအေးစီစီလေးတတိလေးနဲ့ခဏမှာပဲစိတ်ကိုကတ်ထားပါအသက်ရှူနေတာကိုသိလို့ရတယ်ယထားတို့မို့ဒီကားလှုပ်နေတာခုံနေတာ vibration ကိုသိသွားလို့ရတယ်ဒါခဏကူမှာလက်ရဲ့ထိတွေ့ခံစားနေရတဲ့ sensation တခုပဲနော် vibration movement ကခဏကူမှာထိတွေ့ခံစားနေရတဲ့စိတ်စုပ်ပေါ်မှာဖြစ်နေတဲ့ sensation တခုပဲသူ့ကိုကသိရမှာနော်အဲ့ riding နော် riding ပြီးတော့ပါတော့နော် getting off ဟုတ်ကားပေါ်နေဆင်းသွားပြီသူမယထားဘောဆင်းသွားပြီ getting off နော်တော့ကားပေါ်ဆင်းတဲ့ခါမှာလည်းပဲဒတိလေးနဲ့ပြီးပြီးတော့ဆင်းလိုက်ပါလက်ကတေချာကင်နေခြေတော့တေချာလှမ်းနေဆင်းနေပြီးအောက်ရောက်သွားတယ်ပြီးရင်ကိုယ်အလုပ်ရှိတဲ့နေရာကိုရှောက်ရအောင်နော် walk into work mindfully နော်ဒီကဘဝစဉ်တော့ကိုအယုံရှိတဲ့နေရာကိုဖြည်းဖြည်းလျှောက်သွားတယ်10မိနစ်2မိနစ်ကြာခင်ကြာမယ်5မိနစ်10မိနစ်ကြာခင်လည်းကြာတယ်အဲ့လျှောက်သွားပြီးတော့အလုတ်ထဲဝင်သွားပြီအလုတ်ခန်းလေးကိုဝင်သွားတဲ့ကိစ္စကတတိလေးနဲ့ဝင်သွားပါအတိလေးဝင်သွားရင်စိတ်ကလေးကကြီးကြီးလေးလေးနဲ့ဝင်သွားတာပဲနော်အလုတ်မှာတည့်ရတူတွေကိုနှုတ်ဆက်တင်နှုတ်ဆက်ရမယ်နော်ပြုံးပြရတယ်နော်ဆက်လက်နဲ့လေးပြုံးပြလိုက်ပါနော်တချို့လူတွေကတော့ဟိုထုံးစံတဲ့နှုတ်ဆက်တဲ့စကားရှိတယ်အင်္ဂလိပ်လိုဒီမှာ good morning မမလို့ဆိုတော့